Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2020ခုနှစ်ဇန်နဝါရီလ4ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညအတွက်အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညဘက်သတင်းတွေကိုကိုရရန်နိုင်နဲ့ကျမနန်းလာရောပြောပြမှာပါ။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံသွားကြတဲ့အီရန်ထိပ်တန်းတပ်မကြီးကတ်စမန်ဆိုလီမန်ရဲ့စာပနာအခမ်းအနားကိုထောင်းနေချီတဲ့လူတွေဒီကနေ့တက်ရောက်ပါတယ်။ဒီကနေ့ကြောက်တဲ့82ကြိမ်မြောက်မြမလွတ်လပ်ရေးနေ့အထိမဲ့အခမ်းအနားကိုပြည်내တိုင်းအသီးသီးနဲ့နေပြီးတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာကျင်းပပါတယ်။ဩစတြေးလျနိုင်ငံအရှိဘက်ကန်ရွန်းတန်းတလျှောက်အကြီးကျယ်လောင်နေတဲ့တောမီတွေအခုတော့ထိမရအောင်ဖြစ်လာနေပါပြီ။ဒီလိုသတင်းတွေကြားမှာပါမဆုံးမ
။ဟုတ်ကဲ့ပါနန်းလောင်ရေစနေညအတွက်သောရရှင်နေနာဆင်ရမယ်ထိတ်တက်ရောက်သတင်းလွှာတွေကတော့ဒီကနေ့ကြောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့မှာတော့နိုင်ငံတော်တမရကနိုင်ငံကိုနှိုးဆော်တိုက်တွန်းတဲ့အထက်မှာအဓိကကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုစိတ်ဓာတ်နဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြဖို့ဖြစ်ပါတယ်ဒီအပေါ်မှာသဘောထားအမြင်ဘယ်လိုရှိပါသလဲ
။ဒီသမရတို့နိုင်ငံတော်တိုင်းနိုင်ငံတို့ကတော့ဒီစကလုံးတွေကအခွင့်အာဏာတင်ရင်တင်တယ်လို့သူတို့အခါကြီးရဲ့ပြည်ရဲ့တဝန်တော်တွေမှာမိန့်ခွန်းတွေမှာထည့်ပြီးတော့ပြောနေတာတွေရှိပါတယ်။ဒါပေမဲ့အဲ့ဒါကိုလက်တွေ့အဖြစ်ဘယ်လိုလုပ်ကြမလဲဆိုရက်အဓိကမြင်တာကတော့လုပ်ငန်းစဉ်လုံးတွေတော့ပဲကျွန်တော်မြင်ပါတယ်။
တိုင်းနာကောင်းဆောင်တူပြောသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာပြည့်စုံတာဆင်ရပါမယ်နောက်ထိုင်းကိုသွားမယ်မြန်မာရွှေပြောင်းအလုံသမား19ဦးတေဆုံးခဲ့ရတဲ့ကရင်ပြည်နယ်မြဝတီကရင်တိုက်မှုသတင်းနောက်ဆုံးရအခြေအနေနဲ့အတူစနေညတိုင်းအပတ်စဉ်ထုတ်လွှင့်ပေးနေကြတို့အသက်အစီအစဉ်နဲ့စနေညတဲ့လေးလိုက်ဆွေးနွေးခန်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးသွားတဲ့အီရတ်ထိပ်တန်းတပ်မကြီးကော့စမန်ဆိုလီမန်နီနဲ့တခြားအီရတ်စစ်ဘက်ကောင်ဆောင်အတော်များများရဲ့ဒီကနေ့စာပနာအခမ်းအနားကိုထောင်ချီတက်ရောက်လာတဲ့သူတွေထဲမှာအီရတ်ဝန်ကြီးချုပ်အဗ်ဒယ်မာဒီလည်းပါဝင်ပါတယ်။အီရတ်ပြည်သူ့စစ်ကောင်ဆောင်အဗ်ဒူမာဒီအယ်မဟာဒီနဲ့အီရတ်စစ်ဘက်ကောင်ဆောင်ရှီအူရောလည်းအမေရိကန်ရဲ့တောက်ကြနေကတိုက်ခိုက်မှုမှာတေဆုံးခဲ့တာပါ။ဒေသတွေအမေရိကန်သံတမန်တွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခိုက်ဖို့စီစဉ်ဆောင်ရွက်နေတဲ့အီရန်တော်လှန်ရေးအဆောင်တပ်ဖွဲ့တပ်မချုပ်ဆိုလီမနီကိုတုတ်တင်ဖို့သူအမိန့်ပေးခဲ့တယ်လို့အမေရိကန်သမ္မတထရမ့်ကပြောပါတယ်။စာပနာအခမ်းအနားကိုတက်ရောက်လာတဲ့သူတွေကအနက်ရောင်နဲ့ဝတ်ဆင်ထားကြပြီးတော့အီရတ်အလံနဲ့အီရန်ကကြောရောင်နောက်ခံပေးထားတဲ့ပြည်သူ့စစ်အဖွဲ့ရဲ့အလံတွေကိုကင်ဆောင်ထားတယ်လို့တချို့ကတော့ Debt to America အမေရိကန်ကြာဆုံးပါစေဆိုပြီးတော့အဟိတ်ခဲ့တာပါ။ဒီလိုရပေါ်လက်တော့ပြန်မယ်လို့အီရန်ဘက်ကကတိပြုပြောဆိုလိုက်တဲ့အတွက်အရှိအလဲပိုင်းမှာပဋိပက္ခတွေကြီးထွားမလာအောင်ထိရင်တိုင်လှုပ်ဆောင်ကြဖို့ကမ္ဘာကောင်းဆောင်တွေကတိုက်တွန်းနေပါတယ်။သမ္မတထရမ့်ကတော့သူအခုလိုအမိန့်ပေးခဲ့တာစစ်ပွဲကိုစပမဟုတ်ပဲစစ်ပွဲရပ်တန့်သွားအောင်လုပ်တာဖြစ်တယ်လို့ပြောပါတယ်။ဘက်ကကအမေရိကန်တာယုံကိုလည်းအခုတော့ပိတ်ထားလိုက်ပြီးတော့အမေရိကန်နိုင်ငံသားတွေအားလုံးအီရန်နိုင်ငံကချက်ချင်းထွက်သွားဖို့လဲတောက်ကြနေမှာတာယုံကကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။
ဤရန်နိုင်ငံဘက်ဒတ်မြို့လေဆိပ်မှာအမေရိကန်ရဲ့ဝေထင်း drone ရဲ့တိုက်ခိုက်မှုတွင်ဤရရဲ့ထိပ်တန်းတပ်မကြီးကာဆမ်ဆိုလိုမန်ီတည်ဆုံသွားခဲ့တဲ့အတွက်ကမ္ဘာတစ်ဝှမ်းမှာခရီးရိုက်ခတ်လာနိုင်တယ်လို့ဤရန်နျူကလ িয়ার ရေးကိုစန့်ကျင်တဲ့အဖွဲ့ဖြစ်တဲ့ဘူဝါရာရေးရညကြားရေးမှူးဂျေးဆင်ဘရော့စကီကပြောလိုက်ပါတယ်ကာဆမ်ဆိုလိုမန်ီဟာဤရန်နိုင်ငံရဲ့တပ်မူတယောက်သာမကဩဇာကြီးမားသူတယောက်ဖြစ်တယ်လို့သူကပြောပါတယ်ဆိုလိုမန်ီဟာဤရန်စစ်တပ်ရဲ့ထိပ်တန်းဗျူဟာမှုတယောက်ဖြစ်ပြီးတော့ဤရန်ဒေါ်လာရေးစောင့်တဲ့ရဲ့ခေါင်းဆောင်တူလည်းဖြစ်ပါတယ်ဒေသတွင်းမှာရှိတဲ့အမေရိကန်တွေကိုတိုက်ခိုက်တာတွေကိုကာကွယ်ဖို့အတွက်လေကြောင်းကနေဝေထင်း drone ရဲ့တိုက်ဝေထင်း drone နဲ့တိုက်ခိုက်ဖို့အမိန့်ပေးခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ပြောပါတယ်ဆူလိုင်မန်နီတေဆုံးမှုဟာအယ်ကိုင်ဒါခေါင်းဆောင်အိုဆမာ ဘင်လာဒင် IS စစ်သည်ကြောင့်ခေါင်းဆောင်အဘူဘကာ အယ်ဘဂဒါဒီတို့တေဆုံးတာထက်ပိုပြီးတော့ရေးပါတယ်ဆိုပြီးတော့ Hassan Institute ကအကြီးတန်းသူတွေသည်မိုက်ကယ်ဒိုရန်ကတော့ပြောလိုက်ပါတယ်ခင်ဗျာ
ကျင်းတဲ့နိုင်ငံပယ်ရီမြို့အနီးကပန်းချက်တစ်ခုမှာဓာတ်ကင်လူတစ်ယောက်ကလမ်းသွာလမ်းလာတွေကိုလိုက်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်လူတဦးသေဆုံးပြီးတော့အခြားလူနှစ်ဦးထပ်မံတရားရသွားတယ်လို့ပြည်သူရဲတို့ကပြောပါတယ်။ဒါသမားကတော့ရဲတို့ရဲ့ပြစ်ခတ်မှုကြောင့်သေဆုံးသွားတာပါ။ပယ်ရီမြို့တောင်ပိုင်းကစင်ကြေဖုံးရက်ွက်တစ်ခုမှာတောက်ကြနေနေခင်မိုင်းကအခင်းဖြစ်ပွားခဲ့တာလို့ရဲတို့ကပြောပါတယ်။ဓာတ်ကင်တိုက်ခိုက်နေတဲ့လူစီကိုရဲတို့ကတနတ်တွေနဲ့ပြစ်ပြီးတော့ပြေးသွားတာကိုဗီဒီယိုဖိုင်တစ်ခုမှာတွေ့ရပါတယ်။ဒါသမားရဲ့ခန္ဓာကိုယ်မှာပောက်ကွဲရဲ့ပစ္စည်းတွေပတ်ထားမလားဆိုတာကိုစိုးရင်ပြီးတော့သူ့ကိုယ်သူဖောက်ခွဲပြစ်နိုင်တဲ့အခြေအနေရှိတဲ့အတွက်ရဲတို့ကဒရစပ်ပြစ်ခဲ့ရတာဖြစ်တယ်လို့ရဲအရာရှိတဦးကပြောပါတယ်။အခင်းနဲ့ပတ်သက်လို့အလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ပြင်သစ်ရဲတို့ရဲ့လင်းမြန်တွက်လက်တဲ့လှုပ်ရှားမှုအပေါ်ပြင်သစ်ပြည်ရဲ့ရဲတူဝန်ကြီးလော်နန့်နော့စ်ကချီးကျူးပြောဆိုသွားပါတယ်။ဘာကြောင့်အခုလိုဓာတ်နဲ့တိုက်ခိုက်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းတူဝန်ကြီးကပြောပါတယ်။
Nissan car company Chige Hong Carlos Congo Sanji Buddha Nissan car company ga ngayan thare di Pogliga Nonoi Pwaga Sanji ra le yet lai pya naw ma Carlos Con ha Jaman naingan tu kyu myo ma shi ya tu aing ga ni thwat pi twar le lo di kaisa na patat de tadin yin myet tong ku ga di rider tadin thana ko pyo ba le Carlos Con ga tu ha Lebanon naingan ko thwat pi twar le lo aing ga ni ga chin ya kae pi lo tu ga ra Jaman naingan ya mya taw mu shi de tiya CA snit ga ni lut myaw pho twat aku lo thwat pi da phit de lo pyo ba le Carlos Con ha ngwe chi ma 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 kan lou mu ri ne swa jet tin khan thar a phit pi lo tu ko mai ma cha kin ma Gulu Amagan Pitara Pipare, Nissan Car Company Ga Carlos Congo, Sanji Budra, Pogliga Lonjo Ye Comedy to Kugu Nayan Geraba, Dame Elu Sanji Nira Ha. Comedy Nina do ya Luke go chu pow damu pinna netwa gonbaga comedy go tiaso pin sinilo to ye shiniga comedy go three big arianama comedy baga to sanji dare mlotobe yak tangera pite so bio eight the dinya midiga pioware comedy baga or pig at the mana set ku yanima to go sanji dare go
ကျက်တန်ခဲ့တာဖြစ်ပါတယ်ခင်ဗျာပြည်ရေးအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ32:00လိုင်းတို့မီတာ19 kHz 15.65 ဒုညလိုင်းတို့မီတာ22 kHz 18.8ဒုညလိုင်းတို့မီတာ32 kHz 9.5MHz
ပြည်အေညမာပိုင်းရဲ့စနေနေ့ညဘက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါရယ်ဒီကနေ့ကြောက်တဲ့86ကြိမ်မြောက်မြမလွတ်လပ်ရေးနေ့အထိမ်းအခမ်းအနားကိုပြည်내တိုင်းအသီးသီးနဲ့နေပြီးတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာကျင်းပပါရယ်နိုင်ငံတော်သမ္မတဦးဝင်းမြင့်ပေးပို့တဲ့လွတ်လပ်ရေးနေ့သဝန်လွှာမှာတော့ညီညာရေးလုပ်ငန်းစဉ်အောင်မြင်ရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက် မလူလာရင်းတွေကိုအမေရိကန်ပြည်ထောင်စုဗြိတိန်ရုရှားတရုတ်အိန္ဒိယဂျပန်ထိုင်းစင်ကာပူဩစတြေးလျဂျာမနီချက်သမရနိုင်ငံစတဲ့နိုင်ငံတွေကနိုင်ငံကောင်ဆောင်တွေကလည်းလူလာရေးသဝန်လွှာရေးတာပေးပို့ခဲ့ပါတယ်အမေရိကန်ပြည်ထောင်စုကပေးပို့တဲ့သဝန်လွှာမှာတော့မြန်မာနိုင်ငံမှာလက်ရှိဆောင်ရွက်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအမျိုးသားရင်ကြစေရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲရေးတို့အတွဲအမေရိကန်ပြည်ထောင်စုကဆက်ပြီးတော့လက်တွဲကူညီလှုံ့ဆော်သွားမယ်လို့ပါရှိပါတယ်။မြန်မာပြည်သူပြည်သားတွေရဲ့ဂုဏ်သိက္ခာအခွင့်အရေးတွေကိုလေးစားတမိုးထားပြီးတော့ညီညာမျှဒီမိုကရေစီစနစ်ထွန်းကားလာစေရေးအစိုးရအရာဖက်အဖွဲ့အစည်းတွေလူငယ်တွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဖော်ပြပါရှိပါတယ်။
ပြည်နိုင်ငံကပြန်လာကြတဲ့သူတွေစီကနေပါလာနိုင်ပွဲရှိတဲ့ထူးဆန်းတဲ့ကူးဆက်ရောဂါတစ်မျိုးဟောင်ကောင်မြို့မှာမပြန့်ပွားရအောင်ဟောင်ကောင်အာဏာပိုင်တွေကအချိန်ကုန်မြင့်လှုပ်ဆောင်နေကြပါတယ်။ပြည်နိုင်ငံရှန်ဟိုင်းမြို့နောက်ဖက်ဝူဟန်မြို့မှာလူ44ယောက်ထပ်မံတဲ့အဆုတ်အေးမိတဲ့ဗိုင်းရပ်စ်ရောဂါပိုကူးဆက်ခံရပြီးဟောင်ကောင်မှာလည်းဒီဗိုင်းရပ်စ်ပိုကူးဆက်ခံရတာ900လောက်ရှိတယ်လို့ဆိုပါတယ်။ဒီကူးဆက်ရောဂါဟာပြီးခဲ့တဲ့လကစတင်ဖြစ်ပွားခဲ့တာဖြစ်ပြီးတော့2003ခုနှစ်ကပြည်နိုင်ငံတောင်ပိုင်းမှာဖြစ်ပွားခဲ့တဲ့ SARS ကူးဆက်ရောဂါကိုပြန်လည်အမှတ်ရသေးပါတယ်။ဒီယောဂဖြစ်ပွားခဲ့တဲ့ဆာစ်ယောဂကြောင့်တရုတ်ပြည်မှာဂျီဟောင်ကောင်နဲ့တခြားနေရာတွေမှာလူ900ကျော်သေဆုံးခဲ့တာပါဟောင်ကောင်အာဏာပိုင်တွေဘက်ကအခုလိုဆိုရင်ဒီဂျီတုံ့ပြန်တာကိုကြည်ကျင်းအဖြစ်ဒီဗိုင်းရပ်စ်ပိုးဟာဟောင်ကောင်ပြည်သူ9သန်းခွဲအပေါ်မှာအတန်အသင့်ရိုက်ခတ်မှုရှိတာကိုပြသနေပါတယ်ဟောင်ကောင်အာဏာပိုင်တွေကတော့ဒီကူးဆက်ယောဂနဲ့ပတ်သက်ပြီးတော့ဒီကနေ့မှစတင်ပြီးတုံ့ပြန်ဆောင်ရွက်နေတာဖြစ်ပြီးတော့အဆင့်30မှာဒုတိယအဆင့်သတ်မှတ်ပြီးတော့လုံဆောင်နေတာဖြစ်ပါတယ်။ဒါပြင်ဟောင်ကောင်ကိုရောက်လာကြတဲ့သူတွေကိုလည်းချမ်းမာရေးအာဏာပိုင်တွေကမနေ့တောက်ကြနေ့ကဟောင်ကောင်နိုင်ငံတကာလေဆိပ်မှာကူပူချိန်တိုင်းတာတွေလုပ်ပြီးတော့နောက်ထပ်အပူချိန်တိုင်းတဲ့စနစ်တွေကိုလည်းထပ်ပြီးတော့အားဖြည့်ထားပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံအရှေ့တောင်ဘက်ကန်ယိုရမ်းမှာလောင်ကျွမ်းနေတဲ့တော်မီဂျီတွေထိန်းလို့မရအောင်ဖြစ်နေပါပြီ။ထောင်နဲ့ချီတဲ့လူတွေဘေးလွတ်ရာပြောင်းရွှေ့သွားခဲ့ကြပေမဲ့ခုခိန်တိအင်းကမခွာပဲကြံနေတဲ့သူတွေအတွက်ကတော့မီးအန္တရာယ်ကလွတ်အောင်ရှောင်မမလွယ်တော့တဲ့အတွက်မီးဘေးရှောင်စခန်းတွေမှာပဲသွားပြီးတော့ခလုံးကြဖို့ညူဆော့ဝဲပြည်နယ်မိသက်ဌာနကအကြံပြုထားပါတယ်။ဒေသစံတော်ချိန်စနေနေ့ညနေခင်းမှာတော့ဝီတိုရီယာပြည်နယ်ထဲကတော်မီလောင်နေတဲ့နေရာဆယ်လေးခုကိုဘေးလွတ်ရာပြောင်းရမယ့်အရေးပေါ်အခြေအနေအစဉ်ကိုတာဝန်ရှိသူတွေကသတ်မှတ်လိုက်ပါတယ်။နေရာပေါင်း100ကျော်မှာတော်မီလောင်ကျွမ်းနေတဲ့ New South Wales ပြည်နယ်ထဲမှာတော့တော်မီလောင်နေတဲ့နေရာပေါင်း100ကျော်ရှိနေတယ်လို့အရေးပေါ်အခြေအနေကြေညာထားတဲ့နေရာဆက်တခုရှိပါတယ်။မနေ့ညကပဲဝီတိုရီယာပြည်နယ်ထဲကတော်မီလောင်နေတဲ့နေရာ3ခုမိကူးဆက်သွားတဲ့အတွက် New York မြို့ကမန်ဟတ်တန်အရက်ကွက်ထက်ကြီးတဲ့တော်မီကြီးအခြေအနေဖြစ်သွားပြီလို့တာဝန်ရှိသူတွေကကိုးကားပြီးတော့ CNN သတင်းတရကဖော်ပြပါတယ်။တချို့နေရာတွေမှာမိတွေကူးသွားပြီးတော့ထိတ်လန့်စရာကောင်းတဲ့မိမုံတန်းကြီးလိုအခြေအနေမျိုးတွေဖြစ်လာနေတယ်လို့လည်း New South Wales ပြည်နယ်မြို့ပြမိသက်ဌာနကော်မရှင်နာ Shane Fitzsimmons ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ ကာကွယ်ရေးဝန်ကြီးလင်ဒါရီနိုကလည်းစစ်တပ်အရန်တရင်တွေပါခေါ်ပြီးတော့မိငိမ့်တန်နေရပြီလို့ပြောပါတယ်။ဒါဟာဩစတြေးလျသမိုင်းမှာပထမဆုံးအကြိမ်ဖြစ်စစ်တပ်အရန်တရင်ကိုအကူအညီတောင်းပြီးတော့မိငိမ့်တန်ရတာဖြစ်တယ်လို့လည်းသူကပြောပါတယ်
။ယူရိရှားနိုင်ငံမျိုးတော့ဂျကာတာမျိုးတဝိုက်မှာမိုးသည်ထန်စွာရောသွန်ပြီးတော့မြေပြိုကျတာတွေကြောင့်လူ53ဦးထပ်မံသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့မှပြောလိုက်ပါတယ်။ဒါပြင်မြေပြိုကျမှုအောက်မှာနေမြုပ်သွားတဲ့ဒီကယ်ဆယ်ရေးသူတွေကနိမ့်မြုပ်သွားတဲ့သူတွေကိုလည်းခေတ်စည်းအဖွဲ့တွေကဆက်လက်ရှာဖွေနေကြပါတယ်။မိုးရွာသွန်ပြီးတော့မြေရှန်တာကြောင့်ဂျကာတာမြို့တဝိုက်ကခရိုင်တွေဒါဇင်နဲ့ချီရင်နဲ့မြုပ်ကုန်ပြီးတော့အဲဒီကနေမြေပြူကျခဲ့တာကြောင့်လူတဒါဇင်ထပ်မနေလဲတည်ဆုံသွားခဲ့ပါတယ်။နေ့သက်ကူးညမတိုင်ခင်မိုးကြီးကျယ်ရွာတာကြောင့်နေ့သက်ကူးတဲ့ဒီဗုဒ္ဓဟူးနေ့အစောပိုင်းမှာမြေရှန်ခဲ့တာဖြစ်ပြီးတော့တည်ဆုံသွားတဲ့သူတွေဟာရင်းနှီးလို့ဒါမှမဟုတ်ဓာတ်လိုက်ပြီးတည်ဆုံသွားတာတွေဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံရဲ့အမျိုးသားဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရအဂုစီဘိုဝကပြောပါတယ်အသက်အရွယ်ကြီးရင်သူ၃ယောက်ကတော့အေးအေးမိပြီးတော့တည်ဆုံသွားခဲ့တယ်လို့လည်းဆိုပါတယ်ဒါဟာ2000ခုနှစ်ကလူ80ကျော်တည်ဆုံခဲ့တဲ့ရေကြီးမှုနောက်ပိုင်းအင်ဒိုနီးရှားနိုင်ငံမှာအဆိုးဝါးဆုံးရေကြီးမှုဖြစ်ပါတယ်ခင်ဗျာ
7ညအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ Democracy Federal ပြည်ထောင်စုပေါ်ပေါက်နိုင်မှုဒီမိုကရေစီစံချိန်စံညွန့်တွေလူခွေရေးစံနှုန်းစံထားတွေနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်ထောင်စုစိတ်ဓာတ်နဲ့ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ကြပါလို့နိုင်ငံတော်သမ္မတကဒီကနေ့ကြားရောက်တဲ့82နှစ်မြောက်လွတ်လပ်ရေးနေ့မှာနိုင်ငံကိုနှိုးဆော်တိုက်တွန်းလိုက်ပါတယ်။အခုလိုမျိုးနိုင်ငံအကြီးအကဲတွေဘက်ကနိုင်ငံရဲ့အခြေခံလိုအပ်ချက်စိန်ခေါ်ချက်တွေကိုနိုင်ငံသားတွေပူးပေါင်းဖြေရှင်းကြဖို့တိုက်တွန်းနေကြပေမဲ့လို့လက်တွေ့ကျတဲ့အကောင့်ထည့်ဖော်မှုတွေလုပ်ငန်းစဉ်တွေလိုအပ်နေသေးတယ်လို့တိုင်းရင်းသားပြည်သူတွေရဲ့အကျိုးကိုဖော်ဆောင်နိုင်မဲ့ Federal ဆိုရတရက်ပေါ်ထွန်းလာအောင်လဲဆောင်ရွက်တင်နေဆိုတဲ့တိုက်တွန်းမှုတွေရှိပါတယ်။အပြည့်အစုံဆက်ပြီးပြောပြပေးပါမယ်။ဒီကနေ့ကြာရောက်တဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်တဲ့မြန်မာနိုင်ငံနယ်ချက်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်ရေးရရှိခဲ့တဲ့မနက်၄နာရီမိနစ်20အချိန်မှာတော့ပြည်내နဲ့တိုင်းအသီးသီးနေပြည်တော်ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာလွတ်လပ်ရေးနေ့နိုင်ငံတော်အလံတင်အခမ်းအနားကျင်းပခဲ့ကြပါတယ်
။မင်္ဂလာချိန်နိုင်ငံတော်လာလာ
နိုင်ငံတော်သမ္မတအဝင်းမြင့်ပေးပို့တဲ့လွတ်လပ်ရေးနေ့တဝင်းလွှာကိုတော့နေပြည်တော်မှာကျင်းပတဲ့82ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာဒုသမ္မတတဦးမြင့်ဆွေကဖတ်ကြားသွားပါတယ်
။ညီညာရေးလုံခြုံရေးအောင်မြင်ရေးဒီမိုကရေစီဖက်ဒရယ်ပြောင်းစုဖြစ်ပေါ်ရေးတိုင်းသားညီကိုမော်တော်များအကြားတွင်တန်တဲ့စိတ်ကင်းစင်ပြီးခိုင်မာသောယုံကြည်မှုတည်ဆောက်နိုင်ရေးဒီမိုကရေစီစံချိန်စံညွှန်းများလူခွင့်ရေးစံနှုန်းစံထားများနဲ့ကိုင်ညီပြီးနိုင်ငံတော်ဤပဂတိအခြေအနေများနဲ့စီလော်သည့်ဖွဲ့စည်းပုံချက်ကဥပဒေပြင်ဆင်ရေးတို့ကို82နှစ်မြောက်လွတ်လပ်ရေးနေ့အမျိုးသားရေးဥတည်ချက်များကိုအလေးနဲ့ခံယူပြီးတိုင်းသားအားလုံးတော်တယ်ဖို့ဆောင်ရွက်ကြပါရန်ဤနေ့တွင်များဖြစ်သောလွတ်လပ်ရေးနေ့ခါသမယတွင်ချစ်ကြည်လေးစားစွာတိုက်တွန်းနှိုးဆော်လျက်တော်လာပေးပို့အပ်ပါသည်
။သမရရဲ့လွတ်လပ်ရေးနေ့တဝင်းလွားပါတိုက်တွန်းသွားသလိုမြမငင်းကြဲရေးလုပ်ငန်းစဉ်အောင်မြင်အောင်လှုပ်ဆောင်မှုဘာတွေလိုအပ်ပါသလဲ။ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစောကအခုလိုတုံ့တက်ပါတယ်
။အခုသမရရဲ့တဝင်းလွားမှာပြောသလိုမျိုးပေါ့ဗျာ။တန်တရားကင်းချင်းဖို့နဲ့ဖွဲ့စည်းပုံပြင်ဖို့ပြောတဲ့ချက်ကတော့တကယ်တိုင်းပြည်ရဲ့အခြေခံလိုအပ်ချက်ကိုသူပြောတာဖြစ်တယ်။ဒီသမရတို့နိုင်ငံတော်တိုင်းနိုင်ငံတို့ကတော့ဒီစကလုံးတွေကအခွင့်အာဏာတဲ့ရင်တင့်တယ်လို့သူတို့အခါကြီးရဲ့ပြည်ရဲ့တဝန်လွှာတွေမှာမိန်းကုန်းတွေမှာထည့်ပြီးတော့ပြောနေတာတွေတော့ရှိပါတယ်။ဒါပေမဲ့အဲ့ဒါကိုလက်တွေ့အားဖြင့်ဘယ်လိုလုပ်ကြမလဲဆိုတော့အဓိကမြင်တာကတော့လုပ်ငန်းစဉ်လုံးတွေတော့ပဲကျွန်တော်မြင်ပါတယ်။ဒါအဲ့ဒါကိုအဲ့ဒီအခြေခံမှုကိုလက်တွေ့အားဖြင့်ဘယ်လိုကောင်းတဲ့ဖော်မလဲ။ဒီနေ့နိုင်ငံတော်သမ္မတရဲ့ဒီလူမင်းကြီးနေ့ဒီတဝန်လွှာမှာပါတဲ့အချက်တွေကတော့သူကအပြောသက်သက်မဟုတ်ပဲနဲ့လက်တွေ့အားဖြင့်အကောင်းတဲ့ဖော်နေဖို့ဒုတဲ့အချက်ကိုသူကထောက်ပြတာဖြစ်တယ်။အဲ့တော့ဘယ်လိုလုပ်မလဲဆိုတဲ့ချက်ကပဲအဓိကရေးကြည့်ရလို့မြင်ပါတယ
်ဒီမှာပြောရရှိတာကတော့မြန်မာနိုင်ငံမှာလွတ်လပ်ရေးရရှိခဲ့တာနှစ်ပေါင်း80ကျော်ပြီဖြစ်ပေမဲ့လို့တိုင်းရင်းသားပြည်သူတွေဘက်ကလွတ်လပ်ရေးအပြေအဝမရရှိသေးဘူးဆိုပြီးခံစားနေရတာတွေပြည်내နဲ့တိုင်းနေမှာဖွံ့ဖြိုးတိုးတက်မှုတပြေးညီမဖြစ်နိုင်သေးတဲ့အနေအထားတွေရှိနေသေးပါမြန်မာနိုင်ငံရဲ့အကဲခတ်ဦးမောင်ဆိုးကအခုလိုပြောပါတယ် အမေရိကန်ရဲ့လေကြောင်းတက်ခိုက်မှုကြောင့်တေဆုံးသွားတဲ့အီရတ်ထိပ်တန်းတပ်မှုကိုပြည်သူတွေခံစားနေရတာပါအဓိကကတော့တိုင်နာပြည်သူတွေကပို့ပြီးတော့ဒီကိစ္စကိုခံစားရပါတယ်တကယ်တမ်းကျွန်တော်တို့တိုင်းပြည်ကလေးစိတ်ကနေဒီနေ့ထိဒီပြည်တော်စနစ်နဲ့အုပ်ချုပ်ခဲ့တာဖြစ်တဲ့အတွက်ကြောင့်မို့လို့တိုင်းပြည်ရဲ့စီးပွားရေးအတွင်းကူးပြောင်းရေးတွေမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ထွန်းကားလ ဒီရေမြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာစီစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းကိုသွားမဲ့မြန်မာရွှေပြောင်းအလုသမား19ဦးသေဆုံးခဲ့ရတဲ့ကရင်ပြည်နယ်မြဝတီကယင်တိုက်မှုသတင်းနောက်ဆုံးရအခြေအနေကိုတင်ပြကြပါမယ်။ကရင်ပြည်နယ်မြဝတီခရိုင်နယ်ကအာရှလမ်းမကြီးပေါ်မှာရင်းမတော်တဆတိုက်ခိုက်ခံရတာကြောင့်သေဆုံးသူက19ဦးထိရှိသွားပြီဖြစ်ပါတယ်။အရေးပေါ်အခြေအနေကြုံရတဲ့လူနာတွေကိုထိုင်းနိုင်ငံဘက်ကစေဝါပြည့်စုံတဲ့ဆေးရုံတွေမှာကုသပေးပါလို့လည်းအလုသမားရေးအဖွဲ့တွေကတိုက်တွန်းနေပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတဲကိုနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့သွားကြမဲ့အလုသမားတွေစီးနင်းလိုက်ပါလာတဲ့ကားဟာမြဝတီခရိုင်ကွန်ချန်ခွေးဆိုတဲ့နေရာမှာအေစီကားတစ်စီးကိုတိုက်ပြီး၆ထဲထိုးချသွားခဲ့တာပါအခုအခါမှာတော့တေဆုံးသူတွေထတ်တိုးနေပြီဖြစ်ကြောင်းအလုသမားကူညီရေးအဖွဲ့တစ်ခုဖြစ်တဲ့ AC မဟာမိတ်အဖွဲ့ရဲ့တာဝန်ခံကိုရဲမင်းကပြောပါတယ်
၁၈ယောက်၁၉ယောက်ပဲပြောရမှာပေါ့နော်မိန်းကလေးတယောက်ထတ်ဆုံးနေမှာအားလုံးအားဆိုရင်၁၂ယောက်ဖြစ်သွားပြီဒီ Pro Box ပေါ်ကအလုသမားမဟုတ်ပင်တဲ့တာမန်လူတွေကကြာတော့9ယောက်အဲ Pro Box ပေါ်ကပေါ့နော်အားလုံး19ယောက်ဆိုတော့ဒီအလုသမားတိစပ်12ယောက်ပေါ့အမှုအလုသမား12ယောက်တေဆုံးတာပရိုဘောက်ဘောက်အားလုံး9ယောက်ပါတယ်မပရိုဘောက်ကကလေးက2ယောက်လူကြီး9ယောက်အဲ့ဒီပရိုဘောက်ကလည်းခိုင်းမှရှိနေတဲ့ဒီအလုသမားတွေတဲကသူတို့ဟိုအိမ်ပြန်ကြတာပေါ့နော်အိမ်ပြန်ကြတာဒီယောက်ျားကတော့ထိုင်းမှာလုံနေတယ်မိန်းမနဲ့ကလေးနဲ့ပြန်လာပါတယ်အဲ့ထဲမှာ
ဒဏ်ရာပြစ်ဒဏ်တဲ့သူတွေကိုတော့ဆေးဝါးပြည့်စုံတဲ့ထိုင်းနိုင်ငံဘက်ခြမ်းကဆေးရုံတွေကိုပို့တင်ကြောင်းကိုလည်းကိုရဲမြင့်ကတိုက်တွန်းပြောဆိုသွားပါတယ
်ပြောမယ်ဆိုတော့ဒီမြဝတီဆေးဝါးကတော့သူ့တိုင်းတာတော့ပဲသူ့ရဲ့ဆေးဝါးပစ္စည်းရှိတာလေတကယ်ရေးပေါ်လူနာတွေတကယ်လိုအပ်တယ်ဆိုရင်တော့ဟိုမိဆောက်လူမျိုးဘက်ကဒီထိုင်းဘက်ကဆေးရုံတွေလဲသွားပို့တင်သွားကုသတင်ကုသရမှာလေအဲ့ဒါဆိုရင်သူတို့သေဆုံးထပ်တိုးစရာမလိုဘူးပေါ့နော်ကျွန်တော်ကအဲ့လိုမျိုးလေးတွေသုံးတတ်တယ်အခုဖန်အောင်ပို့တယ်တချို့ဖန်အောင်ပို့တယ်အခုဖန်အောင်ပို့တဲ့ထဲမှာတယောက်သုံးသွားတယ်သူကငကွားမှယောဂတဲနေပါတယ်ဒီမှာလမ်းကြောင်းကလည်းအရင်ကျန်းနေလေလမ်းကြီးကခုံပြန်ပြီးတော့တကယ်ရိုးရိုးတာမန်ကားတွေတောင်မှလူးလိမ့်နေရလေအဲ့လိုလမ်းကြမ်းကြမ်းနေပါလမ်းကြီးကပြင်စဲပြုတ်ပြင်စဲလမ်းနေအဲ့လိုလမ်းနေနဲ့ခေါ်သွားတယ်ဖန်အောင်ထိဆိုတော့လမ်းမှာလည်းဒီလမ်းကြီးဒီအကြောင်းအများကြီးထိခိုက်မှုရှိတာပါ။မြောက်ကြီးဆိုဟိုဘက်ကတရားပေါ်ကနေဒီလိုမျိုးရေးပေါ်လူနာတွေအလုသမားတွေလည်းဖြစ်တယ်။ဒီလိုမျိုးဖြစ်ဆိုးကြီးကိုကျွန်တော်အားလုံးဝိုင်းဝန်းပြီးတော့ဟိုဘက်ကသွားပြီးတော့ကုသပေးမယ်ဆိုရင်တော့ပိုကောင်းတာပေါ့နော်ထိုင်းဘက်ကံကိုပေါ့နော်
။အခုရေမတော်တဆဖြစ်ပွားခဲ့တဲ့နေရာဟာအာရှလမ်းမကြီးပေါ်ကကွန်းချန်ကွန်းကွေ့နေရာဖြစ်ပြီးအရင်ကလည်းအဲ့ဒီနေရာမှာရေမတော်တဆတိုက်မှုတွေဖြစ်ပွားခဲ့ပါရဲ့။ကြောက်သေးကြတိတ်မောက်သွားခဲ့တဲ့ကားကတော့အလင်းရောင်မိုးရင်လိုင်းကဖြစ်ပြီးရန်ကုန်ဘကိုမြောက်ရီခရီးစဉ်ပြေးဆွဲနေတာဖြစ်ပါရဲ့ရှင်
။ထိုင်းခြေဆိုင် VOA သတင်းတော့မယ်ရေးမှသတင်းပေးပို့ခဲ့တာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့စနေညချမ်းအပတ်စဉ်ကဏ္ဍတွေကဒုအတန်အစီအစဉ်ကိုတင်ဆက်ပေးကြပါရစေ။မြန်မာနိုင်ငံတိုင်းရင်းသားဒေသကစိတ်ဝင်စားစရာအဖြစ်အပျက်တွေကို Frontiera မြန်မာကနေတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်ဒုအတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါချက်ခိုင်မီနေမှာဇုံတွင်းနေရတဲ့အခက်အခဲမျိုးစုံကရိုဟင်ဂျာတွေကိုအခြားရဲ့ဒေသတွေမှာပုံမကောင်းမွန်တဲ့ဘဝကိုရှာဖွေနိုင်မှုတွန်းအားဖြစ်စေပါတယ်ဒါပေမဲ့လာဝကဥပဒေတွေအလိမ်ညာပွဲစားတွေနဲ့ထောင်ချနိုင်တဲ့အန္တရာယ်တွေလည်းရှိနေပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းနဲ့ဒုအတန်တို့ဟာမြန်မာနိုင်ငံရဲ့အပြင်ဘက်မှာပုံမကောင်းမွန်တဲ့ဘဝတွေကိုရဖို့အတွက်စွန့်စားထွက်ပြေးနေတဲ့ရိုဟင်ဂျာတွေနဲ့တွေ့ဆုံမေးမြန်းထားပါတယ်။ဒီဆောင်မကို Frontier မြန်မာမှသတင်းတောက်ရဲမော်အိမ့်သက်စုနဲ့ဘန်ဒူနန်တို့ကရေးသားထားပြီးအိမ့်သက်စုကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။
ဝင်းချာတရားဖြစ်တဲ့ကုတူအောင်ဟာရခိုင်ပြည်နယ်ကနေထွက်ပြေးဖို့ကြိုးစားရင်းလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကအဖမ်းခံခဲ့ရပါတယ်။ဒါပေမဲ့အခုချိန်ထိတော့ထွက်ပြေးမယ်ဆိုတဲ့အိမ်မက်ကရှင်းတန်နေသေးပါ။ရခိုင်ပြည်နယ်မြောက်လေပိုင်းကြောက်တော်မြို့နယ်အလဲရွာမှာနေထိုင်တဲ့ကုတူအောင်ဟာသူ့ရွာမှာဘာလို့မှမရှိတဲ့အတွက်မလေးရှားသွားပြီးအလုပ်လုပ်ကဝင်ငွေရှာပြီးနေကျင်သူတူပါ။အဲဒါကြောင့်မိဘတွေကိုမပြောဘဲအိမ်ကနေတိတ်တိတ်ဆိတ်ထွက်သွားပါတယ်။ပွဲစားတွေကူညီနဲ့မလေးရှားမှာလုပ်တစ်ခုရဖို့ရည်ရွယ်ချက်နဲ့အိမ်ကနေထွက်သွားတဲ့နောက်သူ့အပါဝင်သူ့နဲ့စိတ်ကူးတူသူ6ယောက်တို့လမ်းတနေရာမှာဖမ်းခံလိုက်ရတဲ့အခါသူ့အိမ်မက်တွေပျက်စီးသွားပါတယ်။သူ့မှာနိုင်ငံသားဖြစ်ကြောင်းထောက်ထားဘာမှမရှိတဲ့အတွက်ကြောင့်1949မြန်မာနိုင်ငံအတွင်းနေထိုင်သူများဖပုံတင်ရေးဥပဒေအရထောင်ဒဏ်နဲ့နှစ်ချခံလိုက်ရပါတယ်။
ကျွန်တော်ဒီကားနဲ့သွားလို့ပါသွားခါနဲ့ဆုံးလို့အိုင်းမချပေးပါ
ကျွန်တော်ကားနဲ့သွားနေတော့အမျိုးနဲ့မှာဖမ်းခံရတာပါစစ်စေးကိတ်မှာဖမ်းခံရမယ်လို့မျှော်လင့်ခဲ့ဘူး။ဒါပေမဲ့ဒီလိုဖြစ်လို့လည်းစိတ်မပြတ်ပါဘူး။မလေးရှားကိုထပ်သွားဖို့တော့လုံးဝပါ။ဒီတစ်ခါတော့အောင်မြင်မယ်လို့မျှော်လင့်ရတာပေါ့နော်
။သူ့ကိုမြန်မာနိုင်ငံကထွက်နိုင်အောင်လုပ်ပေးမယ့်ပွဲစားကကျောက်တော်ကသူနဲ့တရွာတဲ့နေမွတ်စလင်တယောက်ဖြစ်ပါတယ်။အဲ့ဒီပွဲစားဟာသူနဲ့အခြားလူ၅ယောက်ကိုရန်ကုန်ထိပို့ပေးပြီးအဲ့ဒီကနေတဆင့်မြဝတီထိုင်းနိုင်ငံကိုဖြတ်ကာမလေးရှားအထိရောက်အောင်လုပ်ပေးမယ်လို့ပြောကြောင်းကိုတူအောင်ကပြန်ပြောပါတယ်။အဲ့ဒီခရီးစဉ်တစ်ခုလုံးအတွက်သိန်း50ဝန်းကျင်ကုန်ကြမယ်လို့သူကဆိုပါတယ်။ရတနာပုံကျေးရွာအုပ်စုမှာကျေးရွာ6ရွာရှိပြီးအဲ့ဒီထဲမှာအလဲရွာလည်းတရွာအပါဝင်ဖြစ်ပါတယ်။အဲ့ဒီရွာကလူငယ်အများပြားဟာမလေးရှားကိုထွက်သွားခဲ့ကြတယ်လို့ရတနာပုံကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးမွန်စွတ်ကပြောပါတယ်
။ဟောဒီလူကကြီးကြီးမားမားဖြစ်လို့သူတို့ကတို့တို့ခေါ်ရကြတာမဟုတ်ရင်အဲဒီလူကဘယ်လိုခေါ်ရတော့မှာအဲ့လေတင်ရသူဒေကနီတော့တစ်ဆက်တစ်ဆက်သွားတာကိုပတ်စံဒေကနီကလေးကြီးကျောင်းသားဒီလူငယ်တွေသွားတာကသူတို့တိတ်ဆန့်တရားမပါကြမလို့ဘူးဆိုပြီးတော့တစ်ခါလေးခေါ်ယူသွားပြီးတော့တေဟိုတချို့အဝေးမှာသွားရင်ကျန်ကျန်များတို့ကဒီမှာရောင်းလို့ရောက်တယ်ဟိုကမကွေးရောက်တယ်ဆိုပြီးတော့သူတို့ဒီအနေကြီးကပတ်စံတောင်းပြီးတော့သွားတာလေးကြီးလေး
2012မှာလူမျိုးရေးပဋိပက္ခတွေဖြစ်ပြီးရခိုင်ကနေရိုဟင်ဂျာအများအပြားထွက်သွားခဲ့ကြပါတယ်။2016အောက်တိုဘာလမှာ American Rohingya Salvation Army ASA အဖွဲ့ကရဲစခန်းတွေကိုတပြိုင်တည်းပထမအကြိမ်တိုက်ခိုက်ခဲ့ပြီးနောက်ရခိုင်ပြည်နယ်ကနေထွက်ခွာလိုသူတွေပုံများပြားလာပါတယ်။အဓိကအကြောင်းရင်းကတော့ရခိုင်မှာအလုပ်ကန်ရှားပါတဲ့အတွက်ကြောင့်ပါ။ပဋိပက္ခတွေလည်းဂျာညက်မှာကြောက်တာလည်းပါပါတယ်။ကျမ်းမာရေးဆောင်ရှောက်မှုတွေမရရှိတာကြောင့်လည်းပါပါတယ်။အမျိုးနယ်စစ်စေးရေးဂိတ်မှာဖမ်းဆီးခံရတဲ့ရိုဟင်ဂျာ6ဦးဟာ6ဖြူမျိုးနယ်အကျဉ်းထောင်မှာထောင်ဒဏ်ကျခံခဲ့ရပြီးလွတ်လာချိန်မှာတော့သူတို့ကိုနေရာပြန်ပို့ဖို့စီစဉ်ပေးမယ်။အဲ့ဒီမျိုးနယ်ကကြောက်တလုံး ITB စခန်းကိုပို့ခံရပါတယ်။မျိုးနယ်ထွေထွေအုပ်ချုပ်ရေးဦးစီးဌာနရဲ့ခွင့်ပြုချက်မရပဲတရားဝင်ထွက်ခွာခွင့်မရှိတဲ့ရိုဟင်ဂျာအတိုင်းဝိုင်းတို့မှာအလုပ်လုပ်ကင်ခွင့်၊ကျန်းမာရေးစောင့်ရှောက်ခွင့်နဲ့ပညာသင်ကြားခွင့်များငင်းပယ်ခံရပါတယ်။အစိုးရကအခြေခံဝန်ဆောင်မှုများမပေးနိုင်ပဲရိုဟင်ဂျာတွေကိုဘာကြောင့်နိုင်ငံကနေထွက်ခွာခွင့်မပေးလဲဆိုတာသူ့အနေဖြင့်နားမလည်ကြောင်းအဲ့ဒီ ITP စခန်းမှခေါင်းဆောင်တဦးဖြစ်သူဦးဖြူချေကပြောပါတယ်
။ခိုင်ဒီမှာမွေးရခိုင်ဒီမှာကြည်ဘိုးဘွားပြည်ကငါရခိုင်ဒီကမှာနေတဲ့လူတွေကိုဟိုရိုဟင်ဂျာလို့ပြောရရင်လည်းသူတို့ကရိုဟင်ဂျာလို့ဆိုတာမရှိဘူးသူတော့အစိုးရအမြင်နေတယ်။ဒီကမှာလည်းရှိပါတယ်ဆိုတဲ့အကူအကားတွေကိုကြားရင်လည်းမရှိဘူးလို့ပြောနေတယ်။ကိုယ်ဝန်တန်ဒီလိုပြောတယ်ခုဝင်တဲ့ကလေးကလည်းဟိုမနေ့တနေ့ကမှဝင်လာတဲ့ခုဝင်လည်းမဟုတ်ဘူးဟိုရခိုင်ပြည်မှာမွေးရခိုင်ပြည်မှာကြီးတဲ့လူကမှခုဝင်ဗန်ဂလီဆိုတော့နည်းနည်းလေးတော့မကောင်းဘူးပေါ့လေအဲ့ဒါကြောင့်ဟိုဒီကတည်းကဗန်ဂလီလို့ပြောတယ်ဟိုရခိုင်ပြည်မှာလည်းမထားချင်ဘူးဆိုရင်ရခိုင်ပြည်အတွက်လည်းဆန်းတယ်ဆိုတော့အဲ့ဒါကြီးကတော့တော်တော်ကြီးဒီအစိုးရရဲ့ policy အနေနဲ့လေးပါဖြစ်တယ်လေဟိုတစ်ခါတည်းဝင်ဝင်ပေါ့နော်အစိုးရလုပ်တဲ့ policy ကလည်းကြာလာပြီနှစ်30လောက်ပြည့်နေပြီ
ပွဲစားတွေကိုအကူပြီးရခိုင်မှာထွက်ခွာဖို့ကြိုးစားနေတဲ့ရိုဟင်ဂျာတွေရဲ့ပြဿနာမှာအလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာန၏တာဝန်သာဖြစ်တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲမှူးကြီးမျိုးသူဆိုးကပြောပါတယ်။ဒါကလူကုန်ကူးတာမဟုတ်ပါဘူး။လူတွေကိုတရားမဝင်ခိုးသွင်းခိုးထုတ်လုပ်တာပါလို့သူကဆိုပါတယ်။လူတွေကိုတရားမဝင်ခိုးသွင်းခိုးထုတ်လုပ်တာဟာသူတို့ရဲ့အပြည့်အဝသိရှိသဘောတူမှုနဲ့အတူတရားမဝင်ခီးသွားလာမှုကိုစီစဉ်ပေးခြင်းဖြစ်တယ်လို့သူကပြောပြပါတယ်။တရားမဝင်လူမှောင်ခိုးကူးခြင်းဟာမှောင်ခိုးကူးခံရသူတွေကိုအကြက်ကင်ခြင်းသူတို့သွားမဲ့နေရာတွေဒါမှမဟုတ်သူတို့ကြုံတွေ့ရမဲ့အခြေအနေတွေနဲ့ပတ်သက်ပြီးလိန်ညာခြင်းတို့ပါဝင်ပါတယ်။ရထိုင်ကနေထွက်ခွာဖို့ကြိုးစားသူတွေထဲမှာပွဲစားတွေရဲ့လိန်ညာမှုကိုခံရသူတွေလည်းရှိပါတယ်။ အဲ့ဒီလိုလိညာခံရသူတွေမှာစောက်တော်မြို့နယ်ဇေးရွာရဲနေထိုင်သူအသက်22နှစ်အရွယ်အလီဟူစိန်လဲပါဝင်ပါတယ်။သူနဲ့အတူမိတ်ဆွေ2ဦးဟာအမ်မြို့နယ်အနီးကတောထဲမှာဆွန့်ပစ်ခံခဲ့ရပါတယ်။သူတို့ရဲ့ခရီးအတွက်စီစဉ်ပေးတဲ့ပွဲစား2ဦးကသူတို့ရဲ့မော်တော်ဆိုင်ကယ်တစ်စီးနဲ့ငွေကျပ်2သိန်းကိုပွဲကယူခဲ့ပါတယ်
။ကျွန်တော်တနေ့တည်းကကျွန်တော်ကမှအခက်ရယ်
ကျွန်တော်တို့တနေ့နဲ့တညာအိတ်ခဲ့တယ်။တောထဲကအိမ်ပြန်ဖို့လမ်းလျှောက်ထွက်လာတော့လာဝကတယောက်ကတွေ့တယ်။ဘေယောကလည်းလို့မေးတယ်။ကျွန်တော်တို့စကားထစ်တယ်။ဇနေနှစ်ယောက်ကပမာလို့မပြောတတ်ဘူး။ဒူကကျွန်တော်တို့စကားကိုနားမလည်ဘူး။အဲ့ဒါကြောင့်ဖမ်းသွားတယ်
။အလီတို့မှမြေသူမြေဝါဖြစ်ကြအောင်အထောက်ထားမပြနိုင်တာကြောင့်သူတို့ကိုမြို့နယ်ရဲစခန်းမှာတလားနဲ့ခုနှစ်ရက်ထိန်းသိမ်းခဲ့ပါတယ်။အဲ့ဒီနောက်တရားရုံးမှာအမှုရင်ဆိုင်ရကကျောက်ဖြူမြို့နယ်အကျဉ်းထောင်မှာထောင်လန်းနဲ့ချမှတ်ခံရတယ်လို့အလီကပြောပါတယ်။ဒါပေမဲ့လည်းသူတို့စီကစိုက်ကဲနဲ့ငွေတွေယူသွားတဲ့ပွဲစား2ဦးကတော့အဖမ်းမခံခဲ့ရဘူးလို့သူကဆိုပါတယ်။အလီနဲ့အတူဖမ်းဆီးခံရသူ2ဦးမှာအသက်19နှစ်အရွယ်ရှိရွှေမောင်ခေါ်ဟာဘတ်အာမတ်ဖြစ်ပါတယ်။သူကရခိုင်မှာချင်းရခိုင်ဗမာနဲ့မွတ်စလင်ပွဲစားတွေရှိပြီးတချို့ကိုကြောက်ဖြူအချင်းထောင်မှာထောင်တန်ကြခံရတော့ကမြင်တွေ့ဘူးတယ်လို့ဆိုပါတယ် IDP စခန်းကိုပတ်စင်လူသစ်တွေရောက်ရှိလာပြီးသူတို့တွေကထွက်ပြေးဖို့ကြိုးစားရင်းလမ်းမှာဖမ်းဆီးခံရသူများဖြစ်တယ်လို့ဥဖြူချေကဆိုပါတယ်ဖမ်းဆီးခံရပြီးမှပြန်လွတ်လာသူတွေထဲမှာတဦးကတော့ရှဖီခန်းဆိုသူဖြစ်ပြီးသူကရွှေစာကျေးရွာမှာနေထိုင်သူဖြစ်က1949မြန်မာနိုင်ငံတွင်နေထိုင်သူများမှတ်ပုံတင်အဥပဒေအရထောင်ဒဏ်5နှစ်ကြခံခဲ့ပါတယ်။ဘာကြောင့်လဲဆိုတော့သူမှာမိသူမိဘဖြစ်ကြောင်းအထောက်အထားမရှိတဲ့အပြင်နိုင်ငံသားမှတ်ပုံတင်ကမရှိလို့ဖြစ်ပါတယ်။ထောင်ထဲမှာပွဲစားတွေကိုလည်းညင်တွေ့ခဲ့ပြီးသူတို့မှာမိသည့်ဆွဲချက်နဲ့ရင်ဆိုင်ခဲ့ရလဲဆိုတာကိုတော့မသိရှိဘူးလို့ရှဖီကပြောပါတယ
်။တချို့ပွဲစားတွေကတော့တနေ့ကျကျွန်တော်မျက်စိနဲ့ကိုယ်နဲ့တွေ့လေတွေ့ရကျွန်တော်ငယ်ရင်းတည်းကဖြစ်ဘူး။ပွဲစားတနေ့တချို့ကြတော့တနည်းနည်းအဲ့လိုမျို
းဒါပေမဲ့လည်းဖမ်းမိထားတဲ့ရိုဟင်ဂျာတွေရဲ့နောက်ွယ်ကပွဲစားအများစုကတော့လွမြောက်နေစေဖြစ်ပါတယ်တူအောင်လိုရိုဟင်ဂျာအချို့ကတော့ပုံမကောင်းမွန်တဲ့ဘဝတစ်ခုကိုရှာဖွေဖို့အတွက်မြန်မာနိုင်ငံမှာထွက်ပြေးဖို့ကြိုးပမ်းခြင်းကိုဘယ်တော့အခါမှလက်လျှော့မှာမဟုတ်ပါဘူးဒါပေမဲ့လည်းရွှေမောင်တို့လိုသူတွေကတော့မျောလင်းချက်ကိုလက်လျှော့လိုက်ပြီးဖြစ်ပါတယ်ခြားစားတဲ့ရဲတွေလိန်ညာတဲ့ပွဲစားတွေတွေ့ပြီးထောင်နှံချမှတ်ခံရပြီးနောက်မလေးရှားကိုသွားဖို့နောက်ထပ်ကြိုးပမ်းဖို့ရည်ရွယ်ချက်မရှိတော့ဘူးလို့ရွှေမောင်ကဆိုပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျေနပ်မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ Frontier မြန်မာအင်္ဂလိပ်မဂ္ဂဇင်းမှာသတင်းတောက်ရဲမော်အိမ်သက်စုဗန်ဒူနန်ဇာနီနဲ့ဂျရက်တောင်နင်းတို့ဖြစ်ပါတယ်အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုအတန်အတန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီ season ကိုမြန်မာနိုင်ငံဆိုင်ရာ Netherlands တန်ယုံနဲ့ American တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hyundai တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒိုအတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဒါကတော့ဒို့အတန်အစီအစဉ်ဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ရီဝက်မှာတော့2019ခုနှစ်အတွင်းလွှတ်တော်ဗားဒီများဆွမ်းဆောင်နိုင်ခဲ့ပါသလဲဆိုတဲ့ဆောင်ရွက်ချက်တွေကိုဆွေးနွေးကြမယ်စနေညဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုဆက်လက်ထုတ်လင်းပေးဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သ င်္ဂလာညချမ်းမာတော်ရရှင်များရှင်2020ခုနှစ်ဇန်နဝါရီလ4ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီဒုတိယပိုင်းနာရီဝက်ကိုတော့လှိုင်းဒိုမီတာ19 kHz 1553ညလှိုင်းဒိုမီတာ25 kHz 11803ညလှိုင်းဒိုမီတာ32 kHz 9335နဲ့လှိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဓာတ်ရီလေးလိုက်ဆွေးနွေးကန်တင်ဆက်ပေးဖို့အချိန်ရောက်ပါပြီစီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်စနေညဓာတ်ရီလေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်
မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုက်စီစဉ်မှာတော့လွတ်တော်ရဲ့စောင်းချက်တွေနဲ့ပတ်သက်လို့ဆွေးနွေးသွားမှာပါ2020နှစ်တစ်ထဲမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာမို့လွတ်တော်ကိုယ်စားလှယ်တွေကိုလူလူကနောက်တစ်ချိန်ရွေးချယ်ကြအောင်ပါပါဥရေပြူရေးမှာအခရာကျတဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့ပြီးခဲ့တဲ့2019မှာဘာတွေဆန်းဆောင်နိုင်ခဲ့ကြပါသလဲဘလို့ခက်ခဲတွေစင်ကုန်မှုတွေကြုံခဲ့ရပါသလဲဒီနှစ်2020ပြည့်နှစ်တစ်မှာရောလွတ်တော်ကနေဘာတွေမျှော်လင့်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ပင်နိုင်ဆွေးနွေးဖို့ပုဂ္ဂိုလ်နှုတ်ကိုကျွန်တော်ဖိတ်ခေါ်ထားပါတယ်တူကတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တူမေဖြစ်ပါတယ်နောက်တူကတော့လူခွန်ရေးလှူရှာမှုအဖွဲ့တစ်ခုဖြစ်တဲ့ညီမရင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းမှာဦးအောင်မျိုးမင်းရဆိုရင်ဒီမြန်မာလူမှုခြေပြုအဖွဲ့အစည်းကိုယ်စားလှယ်တယောက်ဖြစ်နေဒီလွတ်တော်မှာမကြာခဏကိုယ်စားလှယ်နဲ့တွေ့ဆုံဆွေးနွေးတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီပုဂ္ဂိုလ်နှုတ်ရဲ့အရင်ဆုံးသုံးသက်ချက်တွေကိုကျွန်တော်ကြားချင်ပါတယ်ဆိုတော့အရင်ဆုံးဒေါက်တူမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီပြီးခဲ့တဲ့နှစ်အတွင်းကိုပြန်သုံးသက်ကြည့်မယ်ဆိုရင်ပေါ့လေတိုင်းပြည်မှာအရေးကြီးတဲ့ကိစ္စမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်ဒီအများပြည်သူနဲ့ဆိုင်တဲ့ကိစ္စမျိုးတွေမှာဖြစ်ဖြစ်လွှတ်တော်ကဘလောက်ထိဆွေးနွေးပြီးကင်တွယ်ပြစ်ခဲ့တာတွေရှိတယ်လို့များပြောနိုင်မလဲခင်ဗျာ
ကျွန်တော်တို့နေပြီးတော့ဒီလွတ်တော်ဆိုလို့ရှိရင်တော့လွတ်တော်နှစ်ရက်ဒီတုလွတ်တော်နဲ့မြို့သားလွတ်တော်ပူးပေါင်းထားတဲ့ဒီတော်စုမှာဆိုလို့ရှိရင်ပြီးခဲ့တဲ့တစ်နှစ်တာမှာကျွန်တော်တို့လေးလာကြည့်တဲ့လောက်ဖွဲ့စည်းပုံကိုစပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့နေပြီးတော့လွတ်တော်မှာဆွေးနွေးချက်များဒီဒီပြည်သူများရဲ့အမြင်ကြလို့ရှိရင်တိုင်းသားတစ်ခုအထိကျင့်သုံးမှုရဖို့ခက်ခဲလိမ့်မယ်လို့ယူဆပါတယ်အဲကျမတို့လွတ်တော်ကိုယ်စားလှယ်များအနေနဲ့ကတော့ဒီအရေးကြီးဆိုတင်လာတဲ့အပေါ်မှာတက်နှံဆုံးဆွေးနွေးခဲ့ကြပါတယ်တကယ်တမ်းကြလို့ရှိရင်ပြည်ပြင်ပြောင်းလဲရေးဆောင်ရွက်တဲ့ခါမှာဒီထက်မကနေပြီးတော့ဥဆောင်ပါတီဒီထက်မကဒီ2019ထက်မကရှိလွတ်တော်စကားတွေကနေပြီးတော့ဖွဲ့စည်းပုံကိုပြင်ဆင်တင်ပါတယ်ဒါကြောင့်မလို့နေပြီးတော့မြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးမှာအဓိကကျတဲ့နေပြီးတော့ဖွဲ့စည်းပုံပြည်ပြင်ပြောင်းလဲရေးအဓိကဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ကျမတို့တိုင်းရင်းသားများရဲ့ကိုစားပြုမှုနဲ့ဆောင်ရွက်ချက်တွေကိုကြည့်လိုက်လို့ရှိရင်တော့ကျင့်တဲ့လောက်စီရတော့မရှိပါဘူး။ဒါပေမဲ့ကျမတို့ကတော့ပြုပြင်ပြောင်းလဲဆောင်ရွက်တဲ့ခါမှာလက်ရှိအချိန်ကိုအကောင်းဆုံးအသုံးချပြီးတော့ဒါကိုနေပြီးတော့အတက်နိုင်ဆုံးနေပြီးတော့ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ထောက်ခံဆွေးနွေးခဲ့ကြပါတယ်။ဒီဖွဲ့စည်းပုံကိုပြင်ဆင်ဖို့နေပြီးတော့ပြည်တော်စုလွတ်တော်မှာတင်တဲ့ခါအမှန်တကယ်ဆိုလို့ရှိရင်3နှစ်တာကာလနောက်ကျပြီးတော့မှတင်ရတဲ့ကြောင့်မလို့ကျမတို့အနေနဲ့ဒါအတော့ကိုအမလို့အမရဖြစ်ပြီးတော့မှနေပြီးတော့ပြည်သူအတွက်ဒိုင်းရိုက်အကျိုးရှိမဲ့ဖွဲ့စည်းပုံပြင်ဆင်ရေးဟာနေပြီးတော့နောက်ကျသွားတဲ့အတွက်ကြောင့်မလို့ကျမတို့ဒီပြည်တော်စုတစ်ခုလုံးကိုလေ့လာကြည့်မယ်ဆိုလို့ရှိရင်ဒီ2019ခုနှစ်မှာအခြေခံဥပဒေပြင်ဆင်ရေးကိုဟိုအင်နိုက်အားနဲ့ဆွေးနွေးခဲ့တာတွေ့ပါမယ်ဒါပေမဲ့ပြည်သူတွေကျင့်တဲ့လောက်အောင်နောက်တစ်ခုကနေပြီးတော့ကျမတို့တွေလွတ်တော်ကိုယ်စားလှယ်တွေကိုနိုင်ကိုကဒါကိုအားရဝန်တာဆောင်ရွက်ခဲ့ကြပါမယ်တကယ်တမ်းတွေ့ခဲ့တာကြလို့ရှိရင်တော့တကယ်ဒီအနိုင်ရပါတီများရဲ့တက်မတော်ကိုယ်စားလှယ်များအထူးသဖြင့်နောက်တစ်ခုကနေပြီးတော့ဒီတက်ခံဖွံ့ဖြိုးရေးပါတီမှကိုယ်စားလှယ်များအပြိုင်ဆိုင်နေပြီးတော့အင်အားပြခဲ့တာကိုတွေ့ရတဲ့အပေါ်မှာကျမတို့တိုင်းရင်းသားတွေစိတ်ပျက်စရာတွေနေပြီးတော့ရှိခဲ့တဲ့နှစ်လို့ပြောလို့ရပါမယ်။ဒါပေမဲ့တိုင်းသားတစ်ခုအထိနေပြီးတော့ကျမတို့ဂျင်းနဲ့တလောက်လို့မေးလို့ရှိရင်တော့ဂျင်းနဲ့ဖို့အင်မတန်ခက်ခဲတဲ့အခြေအနေဖြစ်ပါတယ်ရှင်
။ဟုတ်ကဲ့။တခုရှိတာဒီဖွဲ့စည်းပုံပြင်ရေးပေါ်တော့နောက်ပြီးတော့ဒါနဲ့ဆက်ဆက်နေတဲ့ငင်းငင်းကိစ္စတွေနောက်ဒီစစ်ပွဲတွေနဲ့စစ်ရှောင်းတွေနဲ့ဟိုဆက်နွယ်နေတဲ့မြေယာပြဿနာလို့ပေါ့လေ။တခြားဒီအများပြည်သူနဲ့ပတ်သက်တဲ့ကိစ္စတွေမှာရောဟိုဂျင်းနဲ့လောက်လွတ်တော်ကဟိုလုတ်ခဲ့တာတွေရှိရလို့ပြောနိုင်သလားခင်ဗျာ။
အတိအကျပြောရလို့ရှိရင်တော့ပြည်သူကိုဒိုင်းရက်အကျိုးဖြစ်ခဲ့တဲ့လွတ်တော်ကဆောင်ရွက်ချက်တွေကကျေနပ်လောက်ကြာမရှိဘူးလို့ပဲကျမတို့ဖြေနိုင်ပါမယ်ရှင်။ဘာလို့ဆို2019ခုနှစ်မှာနေပြီးတော့ငင်းငင်းရေးတဲ့ဆောင်ရွက်ချက်တွေဟိုတိုင်းရင်းသားများနဲ့ညှိနှိုင်းဆောင်ရွက်မှုတွေကအတော့ကိုအားနည်းခဲ့တဲ့အခြေအနေကိုကျမတို့တွေ့ရပါတယ်ရှင်။
โอเคကျေးဇူးပါဆိုတော့ဥအောင်မျိုးမင်းရဲ့သဘောထားကိုခင်ဗျကျွန်တော်ပြီးခဲ့တဲ့နှစ်အတွင်းမှာပြန်သုံးသပ်ကြည့်မယ်ဆိုရင်ပေါ့လေဒီတိုင်းပြည်အတွက်တကယ်ရေးကြီးတဲ့ကိစ္စဖြစ်ဖြစ်စောစောပြောခဲ့တယ်လို့ပေါ့လေအများပြည်သူနဲ့သက်ဆိုင်တဲ့ဥပဒေပြည်ရေးကိစ္စမျိုးတွေမှာဖြစ်ဖြစ်ကျင်းနဲ့လောက်เสียဟိုဘာတွေများလုံးနိုင်ခဲ့တယ်လို့ ဟိုလွတ်တော်အနေနဲ့ဟိုလုတ်ခဲ့တာရှိရလို့ဥအောင်မျိုးမင်းအနေနဲ့တုံ့တက်လို့ရမှာခင်ဗျာ
โอเคปีนี้ตะตันบ่เนาะอู้แล้วชื่อเราขึ้นได้ที่4นิดกาลตะตันเปลี่ยนชื่อแต่คําว่าดอทุมีပြောดุเลยเว้ยฝ่ายนี้บ่ฉีกันอุติเปลี่ยนเลยติสีป้ายโหอุติပြီးတော့ลุ่ส่องในป้ายดานี้ก็เราทุจจะทุกข์ขึ้นไปแต่แม้เราอะคู่ฉิงที่เสร็จแล้วลุ่นี่ลงมั้ยอัญญ์ปွားนี่ลงมั้ยไอ้ฉิงเนี่ยมาเว้ยเราดาเนี่ยปัดแต่ลุปิดูลีดูอ่ะโยชินเนาะกระดิไปท่าในไอ้ยောက်ชื่อเอาปွားลานในเนี่ยอสินทีเราไม่ยောက်ไปบ่နောက်ဆက်တစ်ခုကတော့ကျွန်တော်တို့လွှတ်တော်ရဲ့တာဝန်ဖြစ်တဲ့ဥပဒေကြီးချင်းဆိုရအပိုင်းနဲ့ပတ်သက်လို့ရှိရင်ကျွန်တော်လေ့လာထားမှပြောမှာဆို2016 2019 2018 2019လေးနှစ်တာအတွင်းမှာဒီတည်ထောင်စုလွှတ်တော်အတွင်းဒီဥပဒေပေါင်းကျွန်တော်128ခုမြောက်ဘူးပြင်ဆင်တာတွေပြောင်းလဲတာတွေနောက်အစ်စ်ဖွဲ့စည်းတာတွေလုပ်ဆောင်နိုင်နေဆိုရအချက်ကလေးကျွန်တော်တွေ့ရပါတယ်အဲ့ဒီနေရာမှာကျွန်တော်တွေ့ရခါမှာဒီလေးနှစ်ကာလအတွင်းမှာဥပဒေအစ်စ်ဆိုတာကိုကြတဲ့နိုင်ငံကတော့အားနည်းတာကျွန်တော်တွေ့ရတယ်။ဥပမာယူကရိန်းနဲ့ပတ်သက်ပြီးပြောမယ်ဆိုရင်တော့နိုင်ငံသားများရဲ့ပုဂ္ဂိုလ်လွတ်လပ်ရေးနဲ့ပုဂ္ဂိုလ်လုံခြုံရေးနိုင်လို့လုံလို့ဒုဗောက်ခေါ်တဲ့ဥပဒေတစ်ခုကျွန်တော်တွေ့ရမယ်။ဒါကမူတိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံဆောင်တဲ့ဥပဒေကျွန်တော်တို့ဒါကိုအသိရေးဆွဲနိုင်တာတွေ့ရတယ်။နောက်ကကလေးသူငယ်ခွင့်ရေးဆိုင်ရာဥပဒေနဲ့ပတ်သက်တာနောက်ကမြေယာသိမ်းဆည်းခြင်းပြည်လည်မြေယာချထားခြင်းပြည်လည်ထူထောင်ခြင်းဆိုင်ရာဥပဒေဒါနဲ့ပတ်သက်ပြီးတော့ဒီအဓိကထားပြီးတော့တွေ့ရကျန်တဲ့ဟာတွေကတော့ကျွန်တော်တို့ပြုပြင်ကြောင်းလဲတဲ့ကိစ္စကိုပဲအဓိကထားပါတယ်။ဥပမာရဲကြီးဥပဒေပြင်တဲ့ဟာအဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေကိုကျွန်တော်တို့ရေးချိန်ပြီးပြင်တဲ့ဟာကျွန်တော်ဥပဒေထောက်ကူပြုမှုဆိုင်ရာဥပဒေနဲ့နှစ်ချိန်သုံးချိန်ပြင်တဲ့ဟာမျိုးပဲကျွန်တော်တွေ့နေရတယ်။အဲတော့ဥပဒေပြုမှုအပိုင်းမှာတကယ်ပြည်သူတွေလိုလားအပ်တဲ့တကယ်ကိုအခွင့်အရေးကိုကာကွယ်ပေးနိုင်တဲ့ဥပဒေစစ်တီစက်ပေါ်လာတာအားနည်းတယ်။စီးပီးသားဥပဒေတွေကိုကျွန်တော်တို့ဟိုအပိုင်းနိုင်ပိုင်းလိုက်ပဲလို့ဒီလိုပဲပြုပြင်ကြောင်းလဲမှုကြီးအခုဒီကျွန်တော်တို့တွေ့ရမှာဆိုရှင်ဒီရာဇဝတ်ကြီးပုံမှန်မှာဆိုရှင်ပြင်ပြင်းနဲ့အရာမျိုးမပြင်းနဲ့ဟိုခစ်မီအောင်နည်းနည်းပြုပြင်လိုက်တဲ့ဟာထောင်တန်းငွေနဲ့တိုးပြလိုက်တဲ့ဟာဒါကဒီအသက်ရွယ်စနစ်တွေအောက်ရှိတဲ့မိန်းကလေးတွေကိုမတိန်းဒီလိမ်မဲဆိုင်ရာစော်ကားမယ်ဆိုလို့ရှိရင်ဒီထောင်တန်းနှိမ့်နေစရာနေထောင်တန်းသက်ချင်းချနိုင်နေဆိုရဲပြမှုပြတဲ့အောင်ပြင်ဆင်တဲ့အပိုင်းတွေပဲအဓိကထားပြီးတွေ့ပါတယ်နောက်တစ်ခုကျွန်တော်တို့ပြန်ပြောတဲ့အခါမှာတော့မေးခွန်းပြတဲ့အခါမှာတော့အကျဉ်းသက်တမ်းနဲ့သာလို့ရှိရင်လည်းလေအစင်းမြင့်လာတာတွေ့ပါတယ်။ပြည်တော်စုလွတ်တော်မြို့သားလွတ်တော်ပြည်သူလွတ်တော်အစ်စ်နဲ့ကိုက်ညီသော policy များတရားဒီလိုမျိုးတနေငယ်လုံးနဲ့သက်ဆိုင်တဲ့ရင်းချမ်းရေးကိစ္စမျိုးတွေဒါမျိုးမျိုးကိုမိတဲ့ဟာတွေကပုံများလာတယ်။အရင်တော့ကလို့ကိုမျိုးနယ်မှာပြည်နယ်နဲ့တိုင်းလွတ်တော်ဒေသကြီးလွတ်တော်တွေမှာမိတဲ့မျိုးကိုနေတက်လာမျိုးမဟုတ်ဘဲနဲ့နိုင်ငံတစ်ခုလုံးကိုစားပြုတဲ့မျိုးကို policy ပိုင်းမျိုးကိုနေဖြစ်လာဒီတစ်ခုကတော့ဒီမျိုးကိုမင်းမှုပိုင်းမှာတော့တိုးတက်လာလို့ပြောလို့ရပါတယ်ခင်ဗျာ။
โอเคเจซุกอ่ะสรุปเราดีซุนิวเวอร์ก็คือเราโหไดไยดี Facebook ก็นี่ไปแมชเช็คไปเนี่ยติชูแล้วโหใส่เหมือนซะจะก้าวหน้าติชูเราดีเนี่ยมาโหพอปะขึ้นมาเลยตูก็ไซโคสรุปอะกาวบาชิมาตูก็ปิซุลุตอมัดดิอะมะซุอ่ะแหละอซูอ่ะฐานะสายอะไรโหปูพี่จောက်นี่ดล่ะโหลเมียนนี่บาเลยแล้วพี่ก็ตูอ่ะลุตอมัดดิเนี่ยอเยซุยอ้าแน่เลยโหลเมียนนี่บาเลยปีเนรุเนี่ยลัวเฉ็ดโหตาวินอภิวะไม่อยู่နိုင်จะบ่าวสรุปแล้วตูอ่ะยีบาเลยสรุปဒီနေရာမှာဟိုဒေါ်တုမေကိုပြန်မေးကျင်တာကတော့ဗောလေအခုလို့လွတ်တော်ထဲမှာဥပဒေပြည်ရေးပဲဖြစ်ဖြစ်ဟိုတခြားဘိုင်းတွေမှာဖြစ်ဖြစ်ဒီလိုအားနည်းချက်တွေရှိတာတွေကဘာဖြစ်လို့လဲဒီလိုပေါ့လေဟိုပြင်မို့စင်မို့ကိစ္စတွေမှာဟိုအတိုက်ခံနေနဲ့ဟိုအခက်ခဲတွေရှိလို့လားဒါမှမဟုတ်ဟိုလုတ်တဲ့ဒီလွတ်တော်ကိုယ်စားရေးရဲ့အရေးသွေးအားနည်းလာတာဒါမှမဟုတ်နိုင်ငံရေးစံတာအားနည်းနေလို့လားဘာကြောင့်အဓိကဟိုဒီလိုမျိုးဥပဒေပြည်ရေးဘိုင်းတွေမှာဟိုအားနည်းချက်တွေရှိနေရတာလဲ
ကျမတို့မြို့သားလွတ်တော်ဒီအချိန်နေမှာမြို့သားလွတ်တော်ကိုနေပြီးတော့ကျမတေချာလိလာတုံးတက်ပြီးတော့ဆွေးနွေးကြပါတယ်ရှင့်ကျမတို့မြို့သားလွတ်တော်မှာကြာလို့ရှင့်တော့ဒီအစိုးရမိကုန်းတွေပြင်ဆင်တဲ့အခါမှာနေပြီးတော့ပြည်သူတွေအနေနဲ့တိုင်းတာတစ်ခုထိဟိုကျင့်တ်ဖို့ရဖို့တော့ကျမတို့လွတ်တော်ကိုယ်စားလှယ်အနေနဲ့တော့ကျမတို့တဦးတယောက်ချင်းကြိုးစားကြပါတယ်အဲ့ဟိုဒီပေါ်မှာနေပြီးတော့ဒီမှတ်ချက်ပေးတဲ့ပုဂ္ဂိုလ်များဒီမိမိမြို့နယ်လွတ်တော်ကိုယ်စားလှယ်များရဲ့တင်ပြမှုဆွေးနွေးမှုတွေကိုအားမလို့အမရဖြစ်တာလည်းရှိမယ်တတယောက်ချင်းစီရဲ့အရေးအသွေးနဲ့လည်းဆိုင်ပါတယ်နောက်တစ်ခုကနေပြီးတော့ပါတီများရဲ့မူဝါဒနဲ့လည်းဆိုင်တယ်နောက်တစ်ခုကသွတ်တော် support တွေအင်မတန်မှအားနည်းတဲ့အခြေအနေနဲ့လည်းသက်ဆိုင်ပါတယ်ရှင်အဲကျွန်တော်တို့နေပြီးတော့ဒီပြုပြင်ပြောင်းလဲဆောင်ရွက်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်များယုံနောက်တစ်ခုကနေပြီးတော့လွတ်တော်ကိုယ်စားလှယ်များရဲ့ဒီအတင်ပြချက်တွေဟာနေပြီးတော့ကျွန်တော်တို့ပြည်သူတစ်ခုလုံးအတွက်အကျိုးဖြစ်ထွန်း
ဆိုင်တဲ့အရာတွေကျမတို့ဥစားပေးပါတယ်ဒါပေမဲ့ကျမနေပြီးတော့ဒီ limit တာအတော်တွင်ကျမကိုကိုယ်တိုင်ဖြတ်တန်းရတဲ့လောက်တော့နေပြီးတော့လွတ်တော်ဆိုင်ရာဥပဒေ new ဥပဒေအနေချက်တွေတချို့ကိုတွေ့ရပါတယ်ဒါကိုကျမတို့ပြင်ဆင်တင်ပါတယ်လို့ကျမအနေနဲ့ယူဆတယ်ပြင်ဆင်ဖို့လေကျမတို့ကြိုးပမ်းကြရမှာပါအဲ့ဒါလေးကဘာလဲဆိုလို့ရှိရင်ဥပမာအားဖြင့်အစိုးတစ်ခုကိုတင်တော့မယ်ဆိုလို့ရှိရင်ဒီဆိုဒီမတိုင်ခင်အစိုးမတိုင်ခင်မှာနေပြီးတော့လွှတ်ထားမယ်ဆိုတဲ့ပုံမှန်လေးရှိပါတယ်ဒါကြောင့်လို့ရှိရင်အမှန်တကယ်ပြည်သူလိုအပ်ချက်ကိုလွတ်တော်ကိုယ်စားလှယ်ကမေးခွန်းပေးတဲ့အဆိုတင်တဲ့အခါမှာလှုပ်ဝက်စရာမလိုဘူးလို့ကျမအနေနဲ့ယူဆပါတယ်။တခြားနိုင်ငံတွေကိုလည်းကျမတို့လေ့လာမှဖြစ်ပါတယ်။ပြည်သူလိုအပ်ချက်ကိုဆွေးနွေးတယ်အထူးသဖြင့်နေပြီးတော့အရေးကြီးအဆိုများတွေဆိုလို့ရှိရင်ကျမတို့အမြဲတမ်းမြို့သားလွတ်တော်မှာပေးချခံရပါတယ်။အခုတက်ထိနေပြီးတော့ရိုးရိုးအဆိုပြောင်းထားတဲ့အဆိုတွေများတောင်မှနေပြီးတော့လွတ်တော်ဥက္ကဋ္ဌရဲ့အဆုံးဖြတ်တည်နေပြီးတော့အဓိကဖြစ်နေတဲ့အတွက်ကြောင့်မလို့ကျမတို့ဒီအဆိုကိစ္စတွေကိုတင်တဲ့အခါမှာပြည်သူတွေအတွက်လက်တလုံးဖြစ်တဲ့ကိစ္စတွေကိုတင်တဲ့အခါမှာအတော့ကိုကျမတို့ရဲ့အဟန္တာရှိပါတယ်။တတခုကနေပြီးတော့ဒီအရေးကြီးဆိုပဲဖြစ်ဖြစ်ရိုးရိုးအဆိုပဲဖြစ်ဖြစ်အဆိုမဆွေးနွေးခင်မှာနှုတ်ဝက်ထားမယ်ဆိုတဲ့အရာဒီဒါလွတ်တော်ဆိုင်ရာဥပဒေ new ဥပဒေကို၌ကိုအားနည်းချက်ဖြစ်နေပါတယ်။ဒီပုံမှကြောင့်နေပြီးတော့လွတ်တော်ကိုယ်စားလှယ်မှာအခွင့်အရေးတွေဆုံးရှုံးနေပါတယ်။ဘာခွင့်ရလဲဆိုလို့ရှိရင်ပြည်သူများရဲ့လိုအပ်ချက်တွေကိုလွတ်တော်မှာတင်ထားတယ်ဆွေးနွေးရမယ့်အချိန်ခါမှာပြည်သူကိုကျမတို့ advocacy လုပ်ခွင့်ကျမတို့မရှိပါဘူးလွတ်တော်မှာဘာကြောင့်နေပြီးတော့ဒီပြည်သူများရဲ့လိုအပ်ချက်တွေကိုအရေးကြီးဆိုရိုးရိုးဆိုတင်တဲ့ခါမှာနှုတ်ဝက်ထားမယ်ဆိုတဲ့ပုံမှန်ကိုကျမတို့ကနားမလည်နိုင်ပါဘူးဒါကျမလုံရင်းကန်ရင်းနဲ့နေပြီးတော့လေးနှစ်တော့အတွင်းမှာကျမအင်မတန်မှခက်ခဲတဲ့ပုံပြည်သူအတွက်နေပြီးတော့ဆောင်ရွက်တဲ့ခါမှာအင်မတန်မှခက်ခဲတဲ့ပုံမှန်တွေဖြစ်ပါတယ်ဒါကြောင့်မလို့လွတ်တော်မှာဘာအားနည်းချက်ရှိတယ်လဲဆိုလို့ရှင်လွတ်တော်ဆိုင်ရာဥပဒေနည်းဥပဒေကအားနည်းချက်တွေရှိနေပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီ Facebook မှာပဲဒီနောက်တစ်ယောက်ကလည်းမှတ်ချက်ပေးထားပါတယ်သူကတော့မောင်ဝင်းဆိုတဲ့အကောင့်ပါရှင်သူကတော့အဓိကကလည်းလွတ်လပ်စွာပြောဆိုလုပ်ပိုင်ခွင့်မရှိတာကပြဿနာပါဗျာတဲ့ပြည်သူကိုမကြည့်တဲ့ကိုယ်စားလှယ်တွေကများနေပါတယ်ဆိုပြီးသူကရေးပါတယ်ဆိုတော့စောစောဒီဒေါက်တာမေကိုမေးတဲ့မေးခွန်းနဲ့ဆက်နွယ်ပြီးတော့ပဲကိုအောင်မျိုးမင်းကိုလည်းမေးချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီလိုဥပဒေပြည်ပိုင်းနေမှာအားနည်းချက်တွေရှိခဲ့ရဆိုတာကဒါကကျွန်တော်တို့ဒီလွတ်တော်ထဲမှာဒီလိုအတိုက်ခံနေအဟန်တားတွေဒါမျိုးတွေရှိနေလို့ဟိုဒီလိုအားနည်းချက်တွေကြုံနေရလားဒါမှမဟုတ်ပြင်ဖို့ဆင်ဖို့နိုင်ငံရေးဆန္ဒအားနည်းနေရလားဒါမှမဟုတ်လွတ်တော်ကိုယ်စားလှယ်ကိုယ်တိုင်ကစောစောဒေါက်တာရှင်တွေထောက်ပြလို့အရေးသွေးအားနည်းနေလို့လားကိုအောင်မျိုးမင်းဘယ်လိုယူဆလဲ
ကျွန်တော်ကတော့ဒီလိုမျိုးအစိုးရကြီးတွင်းတဲ့ခါမှာအဲ့ဒီအားမကောင်းတဲ့ချက်ကတော့နဲ့လို့ကျွန်တော်ပြောချင်ပါတယ်ချက်ကအများကြီးပေါ့ဒါပေမဲ့ဒီက highlight လုပ်တဲ့ချက်ကတော့အစိုးရလွတ်တော်ကိုယ်စားလှယ်ကြီးကိုကျွန်တော်ပြန်မှတ်ကြည့်တဲ့ခါမှာအစိုးရလွတ်တော်မှာအစိုးရတင်သွင်းတာကတစ်ခုနှစ်ခုတော့မရှိဘူးကွာဟိုလို့တင်သွင်းတဲ့လူကတော့အများကြီးဖြေသွင်းကြတယ်ကြားတဲ့ဟာလိုက်ကြတယ်မကြားရလည်းမကြားဘူးဆက်ကြွားတဲ့လူကတစ်ပိုင်းလုံးဝမဆက်ကြွားပဲမင်းဒီမျိုးဝင်ပြီးတော့ဆင်းရဲမှုအပိုင်းမှာတော့အားနည်းနေတဲ့အပိုင်းရှိတယ်။အဲတော့ဒါသတ်တော်ကိုယ်စားလှယ်ကြီးရဲ့အူးချင်းရဲ့နိုင်ငံကြီးဝင်ပြမှုလို့ဒီတစ်ခါမှာဒီကိစ္စပေါ်မှာသိဝင်စားမှုတွေကျွန်တော်မြင်ကြည့်တယ်။ဒါကြောင့်မို့ကျွန်တော်တို့သက်သာကြီးဒီသတ်တော်ကာလရဲ့သက်သာကြီးမှာဒီ UNDP ကနေသတ်တော်ကိုယ်စားလှယ်များရဲ့စွန့်ရည်နှစ်ခုကြီးဆိုပြီးတော့သတ်တော်ဆိုရခန်းကဏ္ဍပါလဲဆိုတာကျွန်တော်တို့ကြွားရောက်တော့ဟောပြောတာရှိတယ်။ဒါပေမဲ့တချို့လူကရန်တိုးတက်လာပြီးတော့သတ်တော်ဒီလူကဒီမိမိတာကာလတုန်းကစတန်နန်းနန်းတမ်းလို့သာအဲ့ဒီအမှားရရမယ်။အဲ့ဒါတော့ကျွန်တော်တို့သတင်းပေါ်မှာမူတည်နေလို့ယူဆပါတယ်။နောက်ထပ်တစ်ခုကတော့ခုနဒေါက်တာမျိုးပြောသလိုပြောချင်တဲ့နေရာမျိုးပါအစိုးရရှိတဲ့ချိန်မှာတော့မှဒီပါတီတွေရဲ့ဥဆောင်မှုနဲ့လမ်းညွှန်မှုတွေတော့တစ်ခါကြီးဆက်ရောက်မှုရှိပါတယ်။ဒီဆိုတော့မတင်သွင်းဘူး။ဒီဆိုနဲ့ပတ်သက်လို့ပြန်လည်ပြောရုပ်သိမ်းမှာဆိုရင်ပြောကြားချက်တွေဒီပါတီတွေမှာရှိတဲ့စီကံစုံတွေတွေ့ရတဲ့ပြောကြားချက်တွေအိတ်တင်ချက်တွေကတစ်ခါတည်းသို့တော်ကိုယ်ကလေးနဲ့ပြန်ပြချင်လို့ဆိုင်အောင်ပြန်ပြဖို့အတွက်မဖြစ်နိုင်တဲ့အခြေအနေတွေရှိပါတီကိုစားပြီးတော့သို့တော်ကိုယ်ကလေးများကကိစ္စနဲ့ပတ်သက်လို့ပြန်ပြဖို့အတွက်ဆက်ကအများကြီးရှိနေတာကိုကျွန်တော်စားရပါတယ်။အဲ့တော့တစ်ခါကလည်းပါတီရဲ့ဟိုဒီဝါဒနဲ့ပါတီရဲ့လမ်းညွှန်မှုပေါ့နော်။နောက်တစ်ခုကခုနကဆရာဒီဆရာမဒေါက်တာကိုပြောတယ်ဗျာ။တက်တော့ကိုယ်စားလှယ်ကြီးကစီးပွားရေးအဖွဲ့ကြီးရုပ်ဖို့အတွက်မရဘူးလို့ပြောတယ်။ကျွန်တော်ကပြန်ပြောချင်တာဒီစီးပွားရေးကလည်းလွတ်တော်ကိုယ်စားလှယ်ကြီးကိုအဖွဲ့ကြီးရုပ်ဖို့အတွက်စီးလုံးလို့တော်မှုတွေအတက်အကျရှိနေတာ။ဒါကဘာလဲဆိုတော့ဆက်တူနဲ့ဒီအကြက်တလူမှုဖွဲ့ပြီးစီးပွားရေးကလွတ်တော်ကိုယ်စားလှယ်ကြီးပြန်နေစီကမှာသိရတဲ့အခြေအနေဖြစ်တယ်။ တတော်မှာလာတွေ့ရခွင့်ပြုချက်ရှိတယ်လို့အဲဒီခွင့်ပြုချက်ကိုဘယ်လိုမျိုးပြန်လို့တန်းတက်ပါလဲဆိုတော့မှတ်ပုံတင်ထားလားဆိုတော့မေးခွန်းနဲ့ပဲကျွန်တော်လုပ်ဆောင်ရတယ်။အဲ့တော့မှတ်ပုံတင်ထားတဲ့ဖွင့်ပြီးတွေ့ရတဲ့သဘောမျိုးဖြစ်တဲ့ဒီမှာဒီလူလူတွေကသူတို့ဘာလို့ပြုံပြနေရလဲ။ဘာလို့ဆက်ဆဲရှိတယ်ဆိုတာကိုအပြင်ကပုပ်ပွနေနေပြောဆိုနေမှုအခွင့်အရေးအရင်းနှီးသွားတယ်။အဲ့လိုမျိုးသူတော်ရဲ့ခုနအရက်ကလူမှုပွဲကြီးတွေ့ဆုံမှုလှုပ်ထုံးလုပ်ပြီးရသူတွေမဟုတ်ဘူးများသူတွေရဲ့တို့ပြီးတော့ပြင်ထုံးသဘောမျိုးဖြစ်တယ်။မှတ်ပုံတင်ထားမှတွေ့ရမယ်ဆိုတဲ့ချက်ကလည်းလူတော်နဲ့ဒီလူလူကလူတော်နဲ့ရပ်တ်လူမှုကွန်ရက်စမ်းသပ်တော့အရာတစ်ခုဖြစ်တယ်လို့လည်းထောက်ပြတောက်ပြရတယ်ဒီ
ဟုတ်ကဲ့ကိုမျိုးလေးဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးဝဲအတွက်ကိုစာရီပြပို့ထားတာနောက်ကိုယ်လည်းဆွေးနွေးကိုဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းအခုနေ့လိုင်းပေါ်မှာရောက်နေပါတယ်တူဦးကတော့မင်းပြားမျိုးကဥမောင်ကျော်စံဖြစ်ပါတယ်ဥမောင်ကျော်စံသဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကတော့ဒီဆွေးနွေးပေါ်မှာတခြားအရာတော့မရှိသေးရှင်တော့ကိုပြောရှင်တာကကျွန်တော်တို့ဒီအစိုးရအသက်တဲ့မှာဒီနောက်ဆုံးကျွန်တော်တို့တွေ့ရတာကဒီအခုလက်ရှိအစိုးရအနေနဲ့ကျွန်တော်တို့ခိုင်တည်တူများအပေါ်မှာအခါတည်းကြီးလွန်တယ်လို့ကျွန်တော်ကတင်ပြရှင်ပါဘာလို့ဆိုလို့ရှိရင်မဆိုင်တဲ့လူတွေကိုဟုတ်ဗျာဟိုဟိုဒေါက်တာအေးပေါ်တို့လိုလူကိုဟိုပြောဖို့ရှိနေကနေပြီးတော့ဖန်သွက်လာအဲ့ဒီမှာသူကနိုင်ငံတော်ပုံကံပေါင်းဆိုပြီးတော့မတရားတဲ့ပုံမှန်တွေတက်တယ်နောက်ပြီးတော့ပြင်းပြင်းမဲ့ခိုင်တွေအပေါ်မှာတိုက်ခိုက်တယ်အခုခိုင်တွေဘုံဒုက္ခရောက်နေတဲ့စီးပီးဆောင်တွေကိုဘာထောက်ပံ့ကြမှလည်းမပြေဘူးအဲ့လိုလေးရှိနေတယ်ဒီတော့ခိုင်ပြည်သူများအပေါ်မှာပါဒီလိုမျိုးအာဃာတထားနေကြလားဆိုတော့ကျွန်တော်တို့ကတော့တွေးမိနေပြန်ဒါလို့ဆိုလို့ချင်းအခုကျွန်တော်ပြောခဲ့တဲ့အတိုင်းပဲဒီအခုအေအေနဲ့ဖြစ်တဲ့စီးပွေးမှာတော့ခိုင်တွေဒုက္ခရောက်နေတာဘယ်သူမှကိုမဲ့ကိမဲ့လို့မရှိဘူးအဲ့လိုဖြစ်နေတယ်ဘယ်တော့အမေတွေကလည်းထားပါတော့ဗျာဘာတခုမှလည်းအောက်ခွင့်ရတာမဟုတ်ဘူးသူကလက်တော်ဆိုတာလေပို့ပြီးတော့အစိုးရအပေါ်မှာပဲအစိုးရဖိအားကိုခံရတယ်လို့ကျွန်တော်တို့အဲ့လိုတွေးမိနေတာကျွန်တော်ကဒါလောက်ပဲကျွန်တော်ဒါလောက်ပဲစိတ်ချင်ပါတယ်တူတူနဲ
့ဟုတ်ကဲ့ဦးမောင်ကျော်စံဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့တီးလည်မှုဖြစ်ပါတယ်ကိုတီးလည်မှုသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့နော်လက်ရှိအစိုးရကအယတအစိုးရပေါ်လာအောင်နော်2015ရွေးကောက်ပွဲတုန်းကကျွန်တော်တို့ကတော့အင်းတိုင်းအားတိုင်းပဲနော်မီဒီယာကနေကျွန်တော်တို့ကနော်တိုက်တွန်းခဲ့ပါတယ်ခင်ဗျာပြည်သူတွေကိုအခုတော့ကျွန်တော်တို့အနေနဲ့နော်ဒီလက်ရှိအစိုးရလည်းတက်လာတော့ကျွန်တော်တို့ကတိုင်းသားပြည်သူအတွက်တော့နော်အခွင့်အရေးကတော့အပြန်အားနည်းတော့ကျွန်တော်တွေ့ရတယ်ခင်ဗျာနော်ကျွန်တော်တို့နော်ကျွန်တော်တို့ရဲ့ပြည်သူတွေကနော်အပြန်မှအငင်းချမ်းကိုလူခင်ပါတယ်လို့ကျွန်တော်တစ်ဖက်ကပြောနေပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီလမှု
ဖြစ်တဲ့ဦးကဟုတ်ကဲ့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသီလမှုဆွေးနွေးရကျေးဇူးပါဆိုတော့ဆော့ဆော့ဒီဟိုတရက်ဟိုပါဝင်ဆွေးနွေးတဲ့တော်တော်ရှင်ကြီးရဲ့အမြင်ကတော့ဒီဘယ်လိုပြောမလဲတပြည်သူကတင်မြှောက်ထားတဲ့ဆွေးမယ်လေဒီလွှတ်တော်အနေနဲ့ဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုထင်ရပြီးမလုံနိုင်မှုဆိုတဲ့ခံစားချက်မျိုးတွေရှိနေတာကိုတွေ့ရပါတယ်ဆိုတော့နောက်ထပ်ကျွန်တော်တို့စာတချို့ပေးပို့ထားတာလည်းရှိပါသေးတယ်ကျွန်တော်တို့ဒီ Facebook ကပေးပို့ထားတဲ့မှတ်ချက်တစ်ခုတော့မဆုမွန်ပဲဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအကိုခြေမျိုးလေးဆိုတဲ့အကောင့်ရေးထားတာပါကိုစလဲတွေအနေနဲ့ကိုယ့်ရဲ့မျောလင်းချက်တွေဆန္ဒတွေကိုဘယ်လောက်အထိဖြည့်ဆည်းပေးနိုင်ခဲ့တယ်လဲဆိုရင်ဒါကပြည်နယ်ကိုစားပြုအနေနဲ့ဖြည့်ရမှာရှက်လဲရှက်ပါတယ်ဗျာတဲ့ဒါပေမဲ့မဖြည့်လို့လည်းမဖြစ်ပြန်ပါဘူးတဲ့ဥပမာကျွန်တော်တို့ပြည်နယ်ကိုကြည့်ပါဗျာတဲ့ပြည်သူတွေကအိုးပြစ်အိမ်ပြစ်အိုးမဲ့အိမ်မဲ့ဖြစ်နေတာတော့မှNND အမှတ်လည်းဖြစ်တယ်ပြည်내အစိုးရလည်းဖြစ်တယ်ဆိုတဲ့ပုံကမှာတော့စားမကုန်လောက်တဲ့ငွေပမာဏ300ကျီတောင်ထောက်ပံ့ပေးခဲ့တဲ့အမှတ်ကိုကျွန်တော်တို့အစားနားဆင်နေကြတဲ့ပရိသတ်များစီကသာမှန်ကန်တဲ့အဖြေကိုတောင်းဆိုပါရစေတော့ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဒီရခိုင်ပြည်내ကသောတာရှင်တယောက်ကလည်းဒီလိုအားမလို့အားမရအခြေအနေနဲ့ပတ်သက်ပြီးသူမှတ်ချက်ပေးထားတာပါဆိုတော့တော်တော်များတော့ဒီရခိုင်ပြည်내နဲ့ပတ်သက်ပြီးတော့ဟိုအကြက်တဲနဲ့ပတ်သက်ပြီးပြောတဲ့ကိစ္စတွေရှိပါတယ်ဟိုပြောမယ်ဆိုရင်တော့ဒီရခိုင်ပြည်နယ်ချက်တဲကဒီပြီးခဲ့တဲ့ဒီ2019ထဲမှာဆိုနိုင်ငံတကာမှာအထိဖြစ်ရှင်းရခဲ့ရတဲ့ကိစ္စလည်းဖြစ်တယ်ဆိုတော့ဟိုဒီကိစ္စကလည်းတကယ်အရေးကြီးတဲ့ကိစ္စပါဆိုတော့ဒီကိစ္စမှာဒီအစိုးရကြီးပဲဥဆောင်ပြီးလုပ်နေရမျိုးမဟုတ်ဘဲနဲ့ဒီလွတ်တော်အနေနဲ့ရောဒီရခိုင်ပြည်နယ်အချက်တဲကိုဟိုတစ်ဖက်တစ်လမ်းကနေပြီးတော့ဝိုင်းဝန်းပြီးဖြစ်ရှင်းမှုကြိုးစားတာတွေဖြစ်ရှင်းနိုင်တဲ့နည်းလမ်းတွေရောမရှိဘူးလားတော့ထုံးမေရင်ဆွေးနွေးပေးပါလားခင်ဗျာ
ဒီလိုခံပြင်းနေတဲ့ပတ်သက်လို့ကျမတို့နေပြီးတော့ဒီအမြအူးနဲ့ပတ်သက်ပြီးတော့ကျမအရေးကြီးဆိုတင်ခဲ့တာရှိပါရဲ့ချင်း သူတစ်ခင်းနေပြီးတော့ခင်ဗျနေကတိုက်ပွဲတွေကြားထဲမှာနေပြီးတော့ဒီရှီအောင်အဆောက်အုံတက်ရှိတာနဲ့ပတ်သက်ပြီးတော့မြောက်ဦးကိုရှီအောင်အဆောက်ရှီဟောင်းဂျင်းချင်းမှုတွေဖြစ်နေပြီးတော့တွန်းပန်းနေတဲ့အချိန်မှာစံနဲ့လက်နဲ့စီးငယ်ပြီးတခြားရလာအောင်နေပြီးတော့ကျွန်တော်အနေနဲ့ဒီပုံမှာအရေးကြီးဆုံးနေတဲ့တာတစ်ခုရှိပါတယ်ရှင်။အဲ့ရမှာနေပြီးတော့မြောက်ဦးမြို့နယ်ကိုသူတစ်ခင်းမြောက်ဦးရဲ့ရှီဟောင်းနေပြီးတော့စစ်မဲ့ဆုံးအဖြစ်တတ်မှတ်ပေးဖို့တော့ကျွန်တော်အနေနဲ့ဒီလိုသင်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆိုလို့ပြီးတော့ဖြတ်စည်းပုံအချိန်ကဥပဒေမှာနေပြီးတော့ဒီစင်မဲ့ဆုံးဆိုတဲ့စကားလုံးမပါဘူးဆိုတဲ့အကြောင်းပြချက်နဲ့ကျမတို့မြို့သားဆက်တော်ကတော့ဒါကိုအရေးကြီးဆိုနေကျမတို့မပေးခဲ့ပါဘူး။ကျော်ဆက်တော်ကိုယ်စားလှယ်တဦးအနေနဲ့တော့နေပြီးတော့အခိုင်ပြင်းနေတဲ့ပတ်သက်လို့ကျမတို့အရေးကြီးဆိုတွေတင်ကြရတယ်။နောက်အင်တာနက်ဖြတ်တောက်မှုတွေနဲ့ပတ်သက်ပြီးတော့ကျမတို့နေပြီးတော့မေးခွန်းတွေတင်ကြရတယ်။ဒီပေါ်မှာနေပြီးတော့လှတော်အနေနဲ့ဟိုခွင့်ပြုပေးတာနေပြီးတော့မရှိသလောက်ဟိုရှားပါတယ်။ကျမတို့လှတော်ဟာဟိုနေပြီးတော့တီးတန့်ရက်တည်တဲ့နေပြီးတော့ဒီမန္တန်ကြီးသုံးရက်ကတရက်ဖြစ်ပါတယ်။ဒါပေမဲ့လှတော်ဟာနေပြီးတော့အစိုးရဖက်ကိုသူတဖြစ်နေပြီးတော့ဟိုရန်ကိုမိခိုနေတဲ့အရာတို့ကျွန်မတို့တွေ့ရတယ်။မန္တန်ဒီမမရက်အမဲအစားနေပြီးတော့ကျွန်မတို့လွတ်တော်ဒီရက်မန္တန်ဒီနေပြီးတော့နည်းနည်းရှိုင်းနေတာကိုကျွန်မတို့ဆွံ့ရလိုပါတယ်။ဆိုတော့ဒါပါလို့အဲ့လိုတင်ပြသလဲဆိုလို့ရှိရင်ကျွန်မတို့တွေကဒီစစ်တော်ဆိုင်ရာဥပဒေနည်းဥပဒေကြားထဲမှာတိုက်နိုင်ဆုံးကြိုးပမ်းဆောင်ရွက်ပေးမဲ့ level နေပြီးတော့ကျွန်မတို့လွတ်တော်ဒီတကယ့်ပြည်သူတွေကျင့်တဲ့လောက်အောင်နေပြီးတော့ဆွံ့ရချက်တွေကိုနေပြီးတော့ကျွန်မတို့ခွင့်ပြုနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်မို့လို့အခိုင်ပြင်းနဲ့ပတ်သက်လို့ကျမတို့ဒီဟိုစစ်မဲ့ဆုံးဖြစ်ရေးအစိုးတင်ခဲ့တာတော့မှဒီဟောဟာရဒီဖွဲ့စည်းပုံမှာပါမှသာနေပြီးတော့ဒါခွင့်ပြုမယ်ဆိုတဲ့ဟာဒီနေပြီးတော့ဒါ logically စဉ်းစားလို့ရှိရင် imminent စိတ်ပြည့်စရာကောင်းပါတယ်ရှင်။ဒါကြောင့်မို့လို့တော်တော်ဒီနေပြီးတော့ protection လုပ်ငန်းတွေကိုမလုံဆောင်နိုင်ခဲ့ပါဘူး။ဒါကြောင့်ဒီအရေးကြီးတော့အစိုးတွေကိုဖြစ်စေရိုးရိုးအစိုးတွေကိုဖြစ်စေနေပြီးတော့ဟောကျမတို့ဒါပွင့်လင်းမြင်သာစွာဆွေးနွေးမှုမရှိခဲ့ဘဲနဲ့အကြောင်းပြချက်တစုံတရာတွေကြောင့်ပဲဒီပေထားတဲ့ပေါ်မှာလည်းကျမတို့အရန်ကိုစိတ်ပြည့်ခဲ့ပါတယ်။ဒါပေမဲ့ကျမတို့အနေနဲ့ကတော့လွတ်တော်ကိုယ်စားတူးချင်းစီသူတပင်ကျမအနေနဲ့ရောအကောင်းဆုံးဒီအခိုင်အမာနေနဲ့ပတ်သက်ပြီးတော့ဒီနောက်16စက္ကန့်တုန်းကနေပြီးတော့ဘုဒ္ဓတော်မောင်တော်ကိစ္စတွေနဲ့ပတ်သက်လို့တက်နိုင်ဆုံးအရေးကြီးဆိုရိုးရိုးစုတွေကိုဒီနေ့ဆွေးနွေးခဲ့ပါတယ်ရှင်
။ Okay ။ဆိုတော့ဒေါက်တာမေဆွေးနွေးတဲ့ကျေးဇူးပါ။ဆိုတော့ကျွန်တော်တို့အီးမေးလ်တွေနဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိပါသေးတယ်။သူတို့စာရီကိုလည်းဖော်ပြခြင်းပါတယ်။တူကတော့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။ဟုတ်ကဲ့ပါကောင်းလေဦး။2020ရွေးကောက်ပွဲကျင်းပပြီးတော့ရှေ့လာမဲ့လွှတ်တော်အစဉ်အဆက်ရဲ့ကိုယ်စားလှယ်တွေကိုရွေးချယ်ပေးကြပါတော့မယ်။လွှတ်တော်အစဉ်အဆက်မှာတာဝန်ယူကြမဲ့ကိုယ်စားလှယ်တွေဟာဥပဒေရေးရာနဲ့ပတ်သက်လို့အသိရေးဆွဲဖို့ပြဋ္ဌာန်းပြီးဥပဒေများမှာပြင်ဆင်တင်တာပြင်ဆင်ဖို့စရီတို့ကိုနောက်9နှစ်တာကာလအတွင်းမှာအများအပြားလုပ်ရလာရလိမ့်မယ်လို့ထင်မြင်မိပါတယ်တဲ့။2019ခုနှစ်အတွင်းမှာဥပဒေရေးရာစိန်ခေါ်မှုတွေနဲ့ကြုံခဲ့ရတဲ့အထူးကကြပြီးတော့အရေးကြီးတဲ့စိန်ခေါ်မှုကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါတယ်။ဒီစင်ခေါမှုကို2008ပွဲစည်းပုံပြင်ဆင်ရေး45ဦးပါကော်မတီဖွဲ့စည်းပြီးတော့ရင်ဆိုင်ခဲ့တယ်။စစ်အုပ်စုနဲ့ကြံ့ဖွံ့ပါတီတို့ရဲ့ကန့်ကွက်မှုကိုရင်ဆိုင်ပြီးတော့စီကံစီမင်းများနဲ့အညီဖွဲ့စည်းဆောင်ရွက်နိုင်ခဲ့ပါတယ်။ဒုတိယအနေနဲ့အရေးကြီးတဲ့စင်ခေါမှုကတော့တပ်တွင်မဲယုံများကိစ္စပါ။ဆန္ဒမဲပေးရမယ့်စစ်တီနဲ့မိသားစုတို့အတွက်မဲယုံတွေကိုတပ်တွင်မှမထားဘဲနဲ့ပြင်ပတင့်တော်တဲ့နေရာမှာချထားပြီးတော့လွတ်လပ်စွာမဲပေးနိုင်ရေးအတွက်ဥပဒေတမပြဋ္ဌာန်းပေးနိုင်ခဲ့ခြင်းဖြစ်တယ်လို့ဆိုချင်ပါတယ်တဲ့။ဒီစိန်ခေါ်မှု၂ရက်အတွက်ဆောင်ရွက်နိုင်မှုဟာအထူးကစွမ်းဆောင်နိုင်မှုလို့ယူဆပါတယ်။ဒီစိန်ခေါ်မှု၂ရက်နဲ့ပတ်သက်လို့ပြည်သူ့လွှတ်တော်မှစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့ကြမ်းဖက်ပါတီကိုယ်စားလှယ်တို့ကစင်ပြိုင်ဥပဒေမူကြမ်းတွေတင်ပြီးတော့ရင်ဆိုင်ခဲ့ရတာရှိခဲ့ပါတယ်။အပြင်းထန်ကန့်ကွက်ပြောဆိုတာတွေရှိခဲ့တယ်။ဒါပေမဲ့လည်းပြည်သူ့လွှတ်တော်ကစီမင်းစည်းကမ်းတို့နဲ့အညီဆောင်ရွက်နိုင်ခဲ့လို့ကိုယ်စားလှယ်အများစုရဲ့ထောက်ခံချက်တွေရပြီးတော့လွှတ်တော်ရဲ့ကြိုးပမ်းမှုကိုထိခိုက်မှုမရှိအောင်မြင်ခဲ့တယ်လို့မြင်မိပါတယ်ခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။နောက်စာတစ်စောင်ကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။စစ်ကောင်းဆောင်နေသားဒီမိုကရေစီနိုင်ငံတွေကလို့အကြောက်တရားခင်ခင်ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့အစိုးရအောက်ဂုဏ်သိက္ခာရှိရှိတာဝန်ထမ်းဆောင်ကြမယ်ဆိုရင်ပြင်လို့မရနိုင်တော့အောင်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ချောမွေသွားနိုင်တယ်လို့ပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြည်နယ်ရင်ကြားစီရေးအတွက်ယုံကြည်မှုတည်ဆောက်ရေးပိုင်းအားကောင်းလာနိုင်တယ်လို့ယူဆမိပါတယ်။ပြည်သူတွေရွေးချယ်တင်မြှောက်ထားတဲ့ကိုယ်စားလှယ်အများစုဟာဥပဒေပိုင်းဆိုင်ရာကျွမ်းကျင်သူတွေမဟုတ်ကြပါဒါပေမဲ့အခက်အခဲတွေကြကစူးစမ်းပြင်ဆင်နေကြတာကြောင့်နိုင်ငံရေးလှုပ်ရှားသူတွေနဲ့ပြည်သူတွေကိုဒုက္ခမျိုးစုံပေးခဲ့တဲ့ပုံမှန်၅ညနဲ့အဲဇင်းပုံမှန်တွေအပြင်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်တွေအပေါ်ကန့်သတ်ချုပ်ချယ်ထားတဲ့ပုံမှန်အတော်များများကိုပြင်ဆင်နိုင်ခဲ့ကြတယ်လို့ယူဆမိပါတယ်အထူးသဖြင့်ခြေဥပြင်ဆင်45ဦးကော်မတီကိုဖွဲ့စည်းနိုင်ပြီးပြင်ဆင်မှုကြမ်းကိုရေးဆွဲအတည်ပြုနိုင်ခဲ့ခြင်းပါပဲ အခုဆိုရင်မူကျန်း15ခန်းအနက်73ခန်းကိုဆွေးနွေးဆုံးဖြတ်နိုင်ခဲ့တာဟာအောင်မြင်မှုတရက်လို့ပဲယူဆမိပါတယ်။ပြည်သူကိုယ်စားလှယ်တွေအဓိကကြုံခဲ့ရတဲ့စိန်ခေါ်မှုတွေကတော့ခြေဥပြင်ဆင်ရေးနဲ့မသက်ဆိုင်တဲ့မဘာသာတွေရဲ့အမျိုးသားရေးချွေးချော်သံတွေနဲ့လူတဦးတစ်ဖွဲ့ရဲ့အမိန့်နဲ့လွတ်တော်တွေရဲ့ထိုင်ထလုတ်ကန့်လန့်တိုက်နေတဲ့ခြေဥကာကွယ်ရေးကိုတမတ်သားတွေရဲ့စိန်ခေါ်မှုတွေလို့ပဲယူဆမိပါတယ်ခင်ဗျာ
။ဟုတ်ကဲ့ဒါတော့အမေရိကန်ပြည်သူ့ရဲ့မောင်တဒနာရဲ့စာပါ။ဆိုတော့ကျွန်တော်တို့ဒီအစီအစဉ်ဆုံးသက်ဖို့ကျွန်တော်နောက်ထပ်2မိနစ်လောက်တော့အချိန်ရပါသေးတယ်ဒါကတော့ကျွန်တော်တို့ဆော့ဆော့ဆွေးနွေးသလောက်ကတော့ကျွန်တော်တို့ပြီးခဲ့တဲ့လွတ်တော်ဒီ2019ခုနှစ်မှာဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအဓိကအာရုံစိုက်ဆွေးနွေးတာပေါ့နော်ဆိုတော့ဒီလာမယ့်ဒီအခုဒီရောက်နေတဲ့2020ပြည့်နှစ်ထဲမှာရောကျွန်တော်တို့လွတ်တော်ကနေဘာတွေများဘယ်လောက်ဒီမျှော်လင့်နိုင်တာတွေရှိမလဲဟိုတယောက်တစ်မိနစ်စီလောက်ကျွန်တော်တို့အပိတ်အနေနဲ့ဆွေးနွေးစီချင်ပါတယ်အရင်ဆုံးဒေါက်ထုမေဆွေးနွေးပေးပါလားခင်ဗျာကျွန်တော်ဒီနှစ်သစ်မှာရောဘာတွေများဘယ်လောက်ဒီမျှော်လင့်နိုင်မလဲ
ဆိုတော့ tomorrow 2020မှာတော့နေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့နေပြီးတော့55ဦးကော်မတီရဲ့အစီရင်ခံစာပုံမှာဆွေးနွေးချက်တွေထွက်ပေါ်လာနိုင်ပါတယ်။ဒါကြောင့်မို့လာမယ့်2020ရဲ့ကျွန်တော်တို့ဒီ14ချိန်မြောက်15ချိန်မြောက်လွတ်တော်ဒီအတော့ကိုနေပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံတဲ့အစိတ်နဲ့ဆွေးနွေးရမယ့်အခြေအနေဖြစ်ပါတယ်။နောက်တစ်ခုကနေပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအတွက်55ဦးကော်မတီရဲ့ဆောင်ရွက်ချက်တွေကိုနေပြီးတော့ပြည်သူကကိုယ့်ရဲ့ကိုယ်ကိုယ်သိရပါမယ်။နောက်တစ်ခုကနေပြီးတော့ကြံတဲ့ဒီကိစ္စပေါ်မှာလည်းပဲဒီ55ဦးကော်မတီရဲ့အစီရင်ခံစာပေါ်မှာလည်းကျွန်တော်တို့တက်နိုင်သလောက်မျှော်လင့်ထားပါရတယ
်။
မျှော်လင့်ထားတဲ့အတိုင်းသာနေပြီးတော့ဒီတိုင်းရင်းသားများရဲ့ကိုယ်ပိုင်ပြဋ္ဌာန်းပိုင်ခွင့်ပါလာတဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးကိုကျွန်တော်တို့မျှော်လင့်ရပါတယ်ရှင
့်။ဟုတ်ကဲ့။ဦးအောင်မျိုးမင်းရောခင်ဗျာအချိန်တစ်မိနစ်လောက်ရပါသေးတယ်။ဒီ2020မှာလွတ်တော်ကနေဘာတွေများမျှော်လင့်နိုင်ရရှိမလဲ။
ဟုတ်ကဲ့လောလောဆယ်ကတော့ကျွန်တော်တို့မြန်မာဖွဲ့စည်းပုံစီကံဥပဒေပြင်ဆင်ရေးကိုအားသုံးခေါ်ဆိုင်ကြိုးပမ်းရမယ်သဘောမျိုးရှိပါတယ်။အချိန်ထဲမှာလည်းကျွန်တော်တို့မြန်မာပြည်ကနေကိစ္စတစ်ခုကဖြစ်လက်ဖြစ်တဲ့ကိစ္စကတော့ရှိပြီးသားဥပဒေထဲမှာလက်လက်စာထုတ်ဖော်ပြောဆိုခွင့်နဲ့ရှိရင်းညက်တာစီတန်းလက်လက်ခွင့်ဤအခြေခံခွင့်ရေးကိုထိခိုက်တဲ့ဥပဒေတွေကိုပြည်ပြင်ကြောင်းလဲပေးဖို့အတွက်ဒါကိုလည်းအလေးပေးပြီးတော့လှုပ်ဆောင်ပေးဖို့အချိန်ကြံပါသေးတယ်ဆိုပြီးကျွန်တော်တို့တတိပြည်ပြည်ပြည်ကျင်းပါတယ်ခင်ဗျာအကျေပြုတင်ပါတယ
်။ဟုတ်ကဲ့ပင်တိုင်းဆွေးနွေးပေးခဲ့တဲ့မြန်မာချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းအမျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာမေကိုရိုင်းပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စီစဉ်တင်ဆက်သူကိုအောင်လွင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေညဒိုင်းရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီဒိုင်းရိုက်လေးလိုက်ဆွေးနွေးခန်းကိုမနေ့ပြန်တနင်္ဂနွေနေ့မနေ့ခင်မှလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။စနေညကျရဲ့အစီအစဉ်လေးအဆုံးသတ်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင
်အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသွားကြတဲ့အီရန်ထိပ်တန်းတပ်မကြီးကာစင်ဆူလီမနီနဲ့တခြားအီရတ်စစ်ဘက်ကောင်ဆောင်အတော်များများတို့ရဲ့ဒီကနေ့စာဖဏအခမ်းအနားကိုထောင်ချီတက်ရောက်လာတဲ့သူတွေထဲမှာအီရတ်ဝန်ကြီးချုပ်အဗ်ဒယ်အဒယ်မိုဒီလည်းပါဝင်ပါတယ်အီရတ်ပြည်သူစစ်ကောင်ဆောင်အဗ်ဒူမာဒီအယ်မိုဟာဒီနဲ့အီရတ်စစ်ဘက်ကောင်ဆောင်ရှီအူတို့လည်းအမေရိကန်ရဲ့တောက်ကြနေကတိုက်ခိုက်မှုမှာသေဆုံးခဲ့တာပါဒေတာရင်းအမေရိကန်တပ်သမားတွေနဲ့စစ်ဘက်ဆိုင်ရာပုဂ္ဂိုလ်တွေကိုတိုက်ခိုက်ဖို့စီစဉ်ဆောင်ရွက်နေတဲ့အီရန်တော်လောင်းရဲ့အဆောင်တပ်ဖွဲ့တပ်မချုပ်ဆိုလီမနီကိုတုတ်တင်ဖို့သူအမိန့်ပေးခဲ့တာလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်စာဖဏအခမ်းအနားကိုတက်ရောက်လာတဲ့သူတွေကအနက်ရောင်နဲ့ဝတ်ဆင်ထားကြပြီးတော့အီရတ်အလံတွေနဲ့အီရန်ကကြောတောင်နောက်ခံပေးထားတဲ့ပြည်သူစစ်အဖွဲ့အလံတွေကိုကိုင်းဆောင်ထားတယ်လို့တချို့ကတော့ Death to America အမေရိကန်ကြာဆုံးပါစေဆိုပြီးတော့အော်ဟစ်ခဲ့တာပါအီရန်နိုင်ငံဘက်ကဒက်မျိုးလေးစစ်ကအမေရိကန်ရဲ့အဝေးထိန် drone နဲ့တိုက်ခိုက်မှုအတွင်းအီရန်ရဲ့ထိပ်တန်းတပ်မှုဆူလီမနီတေဆုံးသွားတဲ့အတွက်ကဘာသွားမှာကြရရခလန်နေလို့အီရန်နျူကလ িয়ার အရေးကိုစန့်ကျင်တဲ့အဖွဲ့ရဲ့မိုဝါဒရဲ့ရာညွှန်ကြားရေးမှူးဂျေဆင်ဘရော့စကီကပြောပါတယ်ဆူလီမနီဟာအီရန်နိုင်ငံရဲ့တပ်မှုတယောက်တမကဩဇာအာဏာကြီးမှသူတယောက်ဖြစ်တယ်လို့လည်းသူကပြောပါတယ်ပြင်းထန်နိုင်ငံပယ်ရီမြို့အနီးကပညာတစ်ခုမှာတားခိုင်လူတယောက်လမ်းသွားလမ်းလာတွေကိုလိုက်ပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်တဦးတေဆုံးပြီးတော့အခြားလူနှစ်ဦးထပ်မံတဲ့ဒဏ်ရာရသွားတယ်လို့ပြင်သစ်ရဲတို့ကပြောပါတယ်။ဒါသမားကတော့ရဲတို့ရဲ့ပြစ်ခတ်မှုကြောင့်တေဆုံးသွားပါတယ်။ပယ်ရီမြို့တောင်ပိုင်းစင်ချေဖုံးရက်ကွက်တစ်ခုကမှတောက်ကြနေနေခင်မိုက်ကအခင်ဖြစ်ပွားခဲ့တာလို့လည်းရဲတို့ကပြောပါတယ်။ဩစတြေးလျနိုင်ငံရှိတောင်ပိုင်းကန်ယူရာမှာလောင်နေတဲ့တော်မီကြီးတွေထိန်းလို့မရအောင်ဖြစ်နေပါပြီ။ထောင်ထဲချတဲ့လူတွေပေးလို့ရပြောင်းရွှေ့သွားခဲ့ကြပေမဲ့အခုထိန်ထီအင်္ဂါမခွာပဲကြာနေတဲ့သူတွေအတွက်တော့မိအန်ရဲကလွတ်အောင်ရှောင်မလွယ်တော့တဲ့အတွက်မိဘရှောင်းစခန်းတွေမှာသွားပြီးတော့ခလုံးကြဖို့ညူဆော့ဝေးပြည်နယ်မိသားဌာနကအကြံပြုတိုက်တွန်းထားပါတယ်
စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကပြောပြပေးသွားတာပါရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Vitex Zonnet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနက်ပြန်မနက်ခင်း6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.